นุโมทนาเตียนาจาจายาอ๋อตาตนาโรเนี่ย2559คูเนี่ยก็จะได้กระเด1385คูเนี่ยนิยมลาภิจโจเตยะ2013คูเนี่ยจุลา24เยตะเนลาณีมาสกายตองอยู่ญาติเสจาจองไดตุลายောက်ปีกุตุปิจาได้กุตุရှင်ญากစကိုင်းမျိုးရွာတိကြီးဈေးတန်းရက်မှာနေထိုင်ကြတဲ့ចောင်းတာយកាကြီးឧត្តាတိចောင်းတာយិកាမကြီးដောကျင်စေតមីចောင်းတာយិកាမដောញញွန့်ဆန်းတဲ့မောင်နှမများမိဘមិត្តាមីតាសុတို့ဖြစ်ပါတယ်មីមីတို့មីតាសុကယနေ့ញាសិជ្ជាចောင်းတိုက်တို့လာရောက်ပြီចောင်းတာយិកាမដောញញွန့်ဆန်းရဲ့48နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ညာဆက်ကြအကြောင်းတိုက်တန်ဃာတော်ရှင်မြတ်ပေါင်းအားအာယုံခါမှာနတ်တုတ်တာဆွမ်းများဆက်ကပ်လှူဒန်းခြင်းနေ့လေအခါမှာမွန်မြတ်တော်ဆွမ်းခဲဝဲဘောဇင်များဆက်ကပ်လှူဒန်းခြင်းညနေအခါမှာဖြော်ရည်စီပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တဏိတာကုသိုလ်များကိုနှစ်စင်လိုပဲလာရောက်ပြီးပြုကြတယ်တန်ဃာတော်350တို့အားတစ်ပါးတစ်ပါးအတွက်ဆက်ပြောင်းမှုတထုပ်စီလှူဒန်းခြင်းအနုနာယကဆရာတော်ဥဝေပုံလာအားကျမ်းမာရေးအထောက်ပံ့အတွက်ဆေးပစ္စည်းအနေအားဖြင့်နဝကံမဆယ်သိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမြတ်စေကျန်နာယကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးအတွက်1000ကျပ်တန်1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမိမိတို့ရဲ့ယဟန်တော်ဖြစ်တဲ့အရှင်ညာနာတရားလင်္ကာရအား5000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းသင်္ကန်းနဝကံမ5000ကျပ်တန်ဝတ္ထုပစ္စည်းများကိုလည်းဓမ္မပူဇာအဖြစ်လှူဒန်းခြင်းကိုစိုးနိုင်မထာတာအောင်မိသားစုက1000ကျပ်တန်ဝတ္ထုပစ္စည်းများကြောက်တလုံးရွာသူရွာသားများက2000ကျပ်တန်ဝတ္ထုပစ္စည်းများဖာပုန်ညာဝရီမြေမရင်ရင်ဦးမောင်ကျော်စင်ထတ်တို့ကလည်းပဲ1000ကျပ်တန်ငွေထီးသုံးလက်လက်ဝရဏမိသားစုက2000ကျပ်တန်ဒေါ်ဆန်းဆန်းလွင်မိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများကိုလည်းပဲပါရမီဖြည့်ပတ်အနေအားဖြင့်ဝိုင်းဝန်းပြီးတော့လှူဒန်းကြတယ်အဲ့တော့ယနေ့မွေးနေ့ကိုအကြောင်းပြုပြီးတော့ကုသိုလ်ပြုကြတဲ့မိဘမေတ္တာမိသားစုများနဲ့အာလုံသောဓမ္မမိတ်ဆွေများကိုဘုန်းကြီးနေနဲ့ဘုရားရှင်ဓမ္မပရအပမရာဝတ်မှာဟောကြားခဲ့တဲ့တရားတစ်ပုဒ်ကိုအခြေခံပြီးယခုတလောမှာတရားတစ်ပုဒ်ကိုဟောလေးရှိတယ်ပေါ့ဒီတရားကိုလည်းယနေ့ပြန်လည်ပြီးတော့ဟောကြားပေးမယ်တရားနာမည်ကရုပ်လာသူနဲ့စိတ်လာသူတဲ့အတိပ္ပယ်ကရုပ်အလောက်တန်ဖိုးထားသူနဲ့စေရလာကိုတံပိုးထားသူဒီတရားကိုဟောကြားပေးမယ်ဒီတရားကိုနာကြားရလိုက်တဲ့အခါမှာရုပ်လောက်ကိုတံပိုးထားသူဟာဘလို့အဆုံးသက်သွားနိုင်တယ်လေဘလို့ခံစားချက်တွေရသွားနိုင်တယ်လေဘလို့အကျိုးဆက်တွေနဲ့ရင်ဆိုင်နိုင်တယ်လေစေရလာကိုတံပိုးထားသူတယောက်ဟာအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘလို့ရတဲ့အကျိုးတရားတွေနဲ့ရင်ဆိုင်သွားရမလဲခံစားသွားရမလဲဒါလေးတွေကိုသိစေခြင်းနဲ့အတွက်ဒီတရားကိုဟောပေးတာပါဘုန်းကြီးတို့လောကမှာရုပ်အလောက်ကိုတံပိုးထားသူသိပြီးတော့ပေါ်များပါလေချမ်းသာခြင်းသာယာတုအနာကြည်မာခြင်းသာကောင်းကောင်းနေခြင်းသာကောင်းကောင်းစားခြင်းသာဘဝမှာအဆင်တန်းမြင့်မြင့်နေခြင်းသာဒီစိတ်တရားရုပ်အလှကိုတံပိုးထားတဲ့စိတ်ဓာတ်တွေပါဒါတွေဟာတန်တရာမှာအထုံပါခဲ့တယ်ပေါ့ဘယ်ဘွားပဲရောက်ရောက်ချမ်းသာခြင်းနဲ့အထက်တန်းကြကြနေခြင်းနဲ့အထက်တန်းကြကြစားခြင်းနဲ့ယာတုအနာမြင်မာခြင်းနဲ့ဩဇာတိတ်ကမကြီးမာခြင်းနဲ့ဒါတွေဟာဘယ်ဘွားပဲရောက်ရောက်လူတိုင်းလူတိုင်းဖြစ်ခြင်းတဲ့ဆန္ဒတွေဒီအထုံတွေကပါလာတော့ဒီဘွားမှာရောက်တာတောင်မှဘုရားရှင်ရဲ့သာသနာနဲ့တွေ့တာတောင်မှကလေးရွယ်ရနေစပြီးတော့ဘာမှတင်မပေးဘဲနဲ့ထားကြည့် ယုတ်လာကိုတန်ဖိုးထားတယ်ကလေးလေးတယောက်ကိုမေးကြည့်ချမ်းသာခြင်းနဲ့ယုတ်လာခြင်းနဲ့အထက်တန်းကြကြနေခြင်းနဲ့ဒါတွေဟာဖြေမှာပဲဘာဖြစ်လို့လဲတတန်တရာလုံးဟာဒီစိတ်တွေဟာထုံလာတဲ့အခါဒီတက်ပညာတွေဒီစိတ်တက်တွေဟာသင်မပေးရလည်းပဲယုတ်လာကိုတန်ဖိုးထားတယ်ဆိုတဲ့စိတ်ဟာသူ့အတူအလိုလိုထုံပြီးသားပဲဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့စိတ်လာတံပိုးထားတဲ့ပုဂ္ဂိုလ်ကြတော့ရာခိုင်နှုန်းတော်တော်နေပါတယ်။ဘုန်းကြီးတို့စိတ်လာကိုတံပိုးထားတဲ့ပုဂ္ဂိုလ်ကိုယ်စိတ်ကိုလောဘအငြိကြေးတွေကြီးမလာအောင်များမလာအောင်ဒေါသအာခတာတွေအငြိကြေးတွေများမလာအောင်ဘာကိုပဲလှုပ်လှုပ်ငါချမ်းသာဖို့ငါရှင်ပြဖို့ဆိုတဲ့တက္ကရာတ္တိငါဆွဲအငြိကြေးတွေနေပါသွားအောင်ဒီလိုအငြိကြေးတွေနေပါသွားတာနဲ့အမျှစိတ်တက်ဖြူလာအောင်စိတ်တက်ဖြူလာတာနဲ့အမျှစိတ်တွေလှပါလာအောင်ဒီလိုစိတ်အလောက်တန်ဖိုးထားတဲ့ပုံကိုကြနေပါလွန်းနေတဲ့အထုံကမပါခဲ့ဘူးတတန်တရာလုံးမှာရုပ်လှကိုပဲတန်ဖိုးထားတဲ့ဘဝတွေကများလာခဲ့တော့သာသနာတော်ကြီးနဲ့တွေ့တဲ့အခိုက်ဘုရားရှင်ရဲ့တရားတော်တွေနားကြားရတဲ့အခိုက်ဘုရားရှင်ရဲ့တရားတော်တွေကိုကျင့်ကြံရတာတောင်မှစိတ်အလောက်ပြုပြင်ဖို့အားနေတတ်တယ်တဲ့ဒါကအလေးကျင့်အားနေခဲ့လို့ဘဝတပေါင်းတရာလောက်ဖြစ်ခဲ့တဲ့အခါမှာ69ဘဝလောက်ကရုပ်လှကိုပဲတန်ဖိုးထားတာ။ဒါကြောင့်ကလေးလေးတယောက်ဘာမှမတင်မဲနဲ့သူ့ရဲ့စိတ်တက်ကလေးကိုမေးကြည့်ရင်လှခြင်းနဲ့ပါခြင်းနဲ့ချမ်းသာခြင်းနဲ့ဒါမှတင်မပေးလေပဲအလိုလိုတက်တာ။အဲ့တော့ရုပ်လှနဲ့စိတ်လှဘာနဲ့တူတယ်လဲဆိုတော့ငါးဘိတာလောက်ရှိတဲ့ကြောက်ခဲတလုံးကိုတောင်ပေါ်ရွက်တင်ရတာခဲရင်တာပေါ့။တောင်ပေါ်ရောက်အောင်တင်ဖို့ရတော်တော်ကိုခဲရင်တယ်တောင်ပေါ်ရောက်ပြီလို့ရှိရင်လည်းပဲလှိမ့်ချရတာတိတ်ပြီးတော့လွယ်သွားတယ်ဒီလိုပဲဘုန်းကြီးတို့စိတ်အလပြင်ရတယ်ဆိုတာတောင်ပေါ်ကြောက်ခဲရွက်တက်တယ်လို့ပဲဒါကြိုးစားယူမှရတာအလိုလိုတော့ဖြစ်ဖို့မလွယ်ဘူးရုပ်လောက်ကိုတန်ဖိုးထားတာချမ်းသာခြင်းတာကြွယ်ဝခြင်းတာအရာရာမှာအထက်စီးကနေနေခြင်းတာဒီစိတ်တွေကတော့တောင်ပေါ်ကနေကြောက်ခဲတလုံးကိုအောက်လှိမ့်ချလိုက်တယ်လို့လွယ်လွယ်လေးစိတ်ကအလိုလိုညွတ်နေတယ်တဲ့ပေါ်ရရုပ်လာတံပိုးထားတာနဲ့စိတ်လာတံပိုးထားတာဒီလောက်ထိကွာခြားတယ်ပေါ့ပေါ်ရတို့စားပေမှာရုပ်လာတာကိုရုပ်ရဲ့ခံညာမှုကိုကြည်ညိုတတ်တဲ့ပုဂ္ဂိုလ်ကလူတရားမှာ68ယောက်လောက်ရှိတဲ့33ယောက်လောက်ကတာဒီထဲမပါတာသီလသမารီပညာတကယ်ပရိယပฏิပတ်ကိုနှစ်နှစ်ကာကရိုးရိုးသားသားကိုကြည်ညိုတတ်တဲ့ပုဂ္ဂိုလ်ကတသိန်းမှာတယောက်တဲ့ရာခိုင်နှုန်းကနေပါလွန်းတယ်ဟုတ်တရားမှာ68ယောက်လောက်ရှိတယ်ရုပ်ပစ္စည်းဝတ္ထုဒါတွေကိုအထင်ကြီးလေးစားတဲ့ပုဂ္ဂိုလ်ကများတယ်သီလသမารီပညာပရိယပฏิပတ်ကိုအစဉ်တန်းမြင့်မြင့်တကယ်သာသနာစိတ်နဲ့လုပ်နေတဲ့ပုဂ္ဂိုလ်ကိုကြည်ညိုတတ်တာကတသိန်းမှတရောင်ဆိုတော့အဲ့တော့ဒီရာခိုင်နှုန်းနေရာစာပေမှာရှိတယ်ပေါ့ခုလည်းပဲကိုယ့်ရဲ့စိတ်အလှလောဘဒေါသအငြိကြေးတွေကင်းအောင်ဒီလိုတန်ဖိုးထားတတ်တဲ့ပုဂ္ဂိုလ်ဒီလိုလောဘဒေါသတွေကင်းပြီးတော့မေတ္တာတရားတွေကုသိုလ်တရားတွေနဲ့နှလုံးသားကိုထုံမွန်းတတ်အောင်ဒီလိုထုံမွန်းပြီးတော့စိတ်ကိုလှပအောင်ပြင်တတ်တဲ့ပုဂ္ဂိုလ်ဒီလိုလှပတာကိုမျက်နှိုးတတ်တဲ့ပုဂ္ဂိုလ်ဟာရာခိုင်နှုန်းတော်တော်နည်းမယ်တဲ့အဲ့တော့ဒီရာခိုင်နှုန်းနည်းတဲ့ထဲမှာပါဝင်တတ်အောင်ဘုန်းကြီးကပြောပြတာအဲ့တော့ရုပ်လောက်ကိုတန်ဖိုးထားတတ်တဲ့ပုဂ္ဂိုလ်နဲ့စိတ်လောက်ကိုတန်ဖိုးထားတတ်တဲ့ပုဂ္ဂိုလ်တွေကိုရွှေကျင်သာသနာပိုင်နဝမမြောက်စံကင်းဆရာတော်ကြီးရလည်းပဲဆုံးမခဲ့တယ်စေရလနန္လာကိုတန်ဖိုးထားမှမဖို့နိဗ္ဗာန်ချမ်းသာကိုခံစားနိုင်တယ်ဆိုတဲ့အကြောင်းလေးမင်ကြားခဲ့တယ်ပေါ့ကဲအလုံးလောချီလိုက်လိုက်ဆိုလိုက်ရုပ်ကိုယ်သာပြင်နာမပြင်ရုပ်သွင်းမလနာမလယုတ်ကိုယ်သာပြင်နာမပြင်ယုတ်သွင်းမလနာမလနံကိုယ်သာပြင်ယုတ်မပြင်နံစဉ်လဲလှယုတ်လဲလှနံကိုယ်သာပြင်ယုတ်မပြင်နံစဉ်လဲလှယုတ်လဲလှနန္ဒဘောတွင်ဉာဏ်တရှင်လူလျင်ခဏမဖို့ရ နန္ဒဘောတွင
်
ဉာဏ်ဒရှင
်
လူလျင်ခဏမဖို့ရအဲ့တော့ဆရာတော်ကြီးရွှေကျင်သာသနာပိုင်းနဝမမြောက်စံကင်းဆရာတော်ကြီးခုဝါဆိုဆရာတော်ကြီးရဲ့ဦးလေးတော်ပါလိမ့်မယ်ဒီဆရာတော်ကြီးကစိတ်ကိုအလှပြင်ဖို့တတိပေးတာစိတ်အလှနံလှကိုပြင်တဲ့ပုဂ္ဂိုလ်ဟာမိမိတို့လိုရှိတဲ့အချိန်မှာမဖို့နိဗ္ဗာန်ချမ်းသာကိုခဏလေးနဲ့ရနိုင်ပါတယ်။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကျင်ပါတယ်ဆိုရင်စိတ်အလှပြင်ပါတဲ့။ရုပ်ကိုလှပြင်နေုံနဲ့တော့နိဗ္ဗာန်လိုချင်တယ်ဘလောက်ပဲပြောပြောနိဗ္ဗာန်ချမ်းသာနဲ့ဝေးနေတဲ့ပါတယ်လို့ဒီလိုဆိုလိုတာ။အဲ့တော့ဆရာတော်ကြီးရဲ့ဆုံးမကျင့်ချုပ်ကရုပ်လှကိုပဲပြင်နေချမ်းသာကိုပဲဂရုစိုက်တယ်စီဘွားရတဲ့ဖို့ပဲဂယုဆိုင်တယ်အထက်တန်းကြကြနေဖို့ပဲဂယုဆိုင်တယ်ဒီလိုရုပ်လှကိုပဲတံပိုးထားနေတဲ့ပုဂ္ဂိုလ်တယောက်ဒီပုဂ္ဂိုလ်တယောက်ဟာကိုယ်စိတ်တက်ကိုလှပဖို့ဖြူစင်းဖို့မေလျော့သွားတတ်တယ်ဒီတော့စီဘွားရချမ်းသာဖို့လုပ်တဲ့အခါဘာဖြစ်လဲကိုချမ်းသာဖို့ရည်ကြီးတာဘသူဂယုဆိုင်ရမှလဲမတရားသာရောတရားသာရောလှုပ်တော့စိတ်တက်လှတွေကပျက်စီးလို့အကြီးတန်လို့ရုပ်ပစ္စည်းဝတ္ထုတွေကတော့ချမ်းသာလာပါရဲ့ရုပ်ကိုပြုပြင်တဲ့အတွက်ရုပ်လှကိုတံပိုးထားတဲ့အတွက်သို့တော့စိတ်လှတွေပျက်စီးမှမသိပျက်စီးပြီဆိုရင်ဘာဖြစ်သွားတယ်လဲဆိုတော့စိတ်တက်မကောင်းတော့စေတနာညံ့တယ်စေတနာညံ့တော့ကံညံ့တယ်ကံညံ့တော့အကျိုးပေးညံ့တယ်တဲ့တန်ត្រာကြီးထဲမှာစေတနာညံ့တော့ကံညံ့အဲ့ဒီညံ့တဲ့ကံကအကျိုးပေးတော့ရုပ်တက်လည်းပဲညံ့စိတ်တက်လည်းပဲရုပ်မှာအောက်တန်းကြပြီးနှစ်ဖက်ရှုံရှုံတတ်ပါတယ်တဲ့ဒါကြောင့်ရုပ်အလှကိုပဲပြင်ပြီးတော့စိတ်အလှလောဘဒေါသကင်းအောင်မေတ္တာတရားကုသိုလ်တရားပွားများအောင်ဒီလိုလေ့ကျင့်မထားဘူးဆိုရင်စိတ်ညံ့တော့စေတနာညံ့စေတနာညံ့တော့ကံညံ့ကံညံ့တော့မကောင်းတဲ့အကျိုးကိုပေးတော့ရုပ်ရောစိတ်ရောအောက်တန်းကြတတ်ပါတယ်တဲ့တာဝရွယ်ပြီးတော့ရုပ်ကိုယ်သာပြင်နာမပြင်ရုပ်သွင်မလှနာမလှနှစ်ခုလုံးဆိုးဝါးသွားတတ်တယ်တတိထားပါဒီလိုအဓိပ္ပာယ်မျိုးပါနောက်တကစိတ်နန္တရားလေးကိုပဲပြင်နေတယ်ကိုစိတ်ကိုနန္တရားလောဘဒေါသနေပါအောင်အငြိကြေးတွေကင်းစင်အောင်ဖြူစင်တဲ့ဖြူစင်အောင်မေတ္တာတရားဝိပဿနာတရားဒီတရားတွေတက်နိုင်ရင်ကြိုးစားအားထုတ်လိုက်လို့စိတ်ဖြူစင်ပါတယ်ဆိုရင်စေတနာဟာတန်ရှင်းဖြူစင်သွားတယ်စေနာတန်ရှင်းဖြူစင်ရင်ကံကောင်းသွားတယ်ကံကောင်းလို့ရှိရင်ရုပ်ရောစိတ်ရောလှတတ်ပါတယ်တဲ့ဆုမတောင်းလည်းပဲဒါကြောင့်မို့နံကိုသာပြင်ရုပ်မပြင်နံစဉ်လဲလှရုပ်လဲလှကိုယ့်ရဲ့စိတ်တက်လေးကိုပြင်နေရင်တန်ត្រာကြီးတဲမှာစေနာကောင်းတော့ကံကောင်းတယ်ကံကောင်းတော့ရုပ်တက်ရောစိတ်တက်ရောအထက်တန်းကြပါတယ်ဆုမတောင်းလည်းပဲမြင်သွားတတ်ပါတယ်ဒီလိုဆိုလို့ရင်ဖြစ်တယ်ဘုန်းကြီးတို့ပိဿုပ္ပံဘဝမှာလည်းပဲဒီလိုပါပဲပိဿုပ္ပံဘဝမှာရုပ်ဘလောက်ပဲလှလှပစ္စည်းဘလောက်ပဲချမ်းသာချမ်းသာစိတ်ဓာတ်ကလောဘဒေါသတွေနဲ့မာမနတွေအိတ်တာမစီရအနေနဲ့ရှုပ်ထွေးပြီးတော့ညစ်ကြေးနေကြက်တွေမဲ့ပါတယ်ရုပ်လှပစ္စည်းချမ်းသာပြီးမဲ့ပူလောင်မှုတွေပဲပေးတတ်တယ်ကြက်တွေမဲ့တတ်တယ်ပေါ့ဒီဘဝမှာလည်းဒီသဘောပါပဲစိတ်ဓာတ်လှပနေတဲ့အမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်ဟာရုပ်မလှပြီးမဲ့ကြက်တွေအလိုလိုရှိနေတယ်သူနဲ့ထိတွေ့ဆက်ဆံရတာငြိမ်းချမ်းတဲ့ဓာတ်ကိုအလိုလိုခံစားရတယ်ဒီလိုသဘောပါဒါကြောင့်နန္ဒဘောတွင်ဉာဏ်တက်ရှင်လူလျင်ခဏမဖို့ရအဲ့ဒီလိုဉာဏ်နဲ့ရှင်တဲ့တတိနဲ့ရှင်တဲ့ဉာဏ်နဲ့အကုသိုလ်တွေနည်းနည်းနဲ့များနည်းသွားအောင်ပါသွားအောင်လုပ်ပြီးဆိုရင်စိတ်ကလေးကဖြူလာတယ်လှလေအဲ့တော့စိတ်ထက်မှာကိရိတာညစ်ကြေးတွေဖြူစင်ပြီးတော့လှပတဲ့အချိန်ရောက်ပြီးဆိုရင်မကြမီမှာပဲတောတာပန်တက္ကရာကနာဂံဖြစ်ပြီးတော့မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ပါတယ်တဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းစိတ်ကိုအလှပြင်ပါစိတ်ကိုလှပြင်တဲ့ပုဂ္ဂိုလ်ဟာသူမတောင်းလည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်စိတ်ကိုလှမပြင်မှုရုပ်ပဲရုပ်ပစ္စည်းဝတ္ထုကိုပဲချမ်းသာဖို့ဒီလိုကြိုးစားနေတဲ့ပုဂ္ဂိုလ်တယောက်ဟာနိဗ္ဗာန်လိုချင်တယ်လို့ဘလောက်ပဲပြောနေနေတဲ့နိဗ္ဗာန်နဲ့ဝေးသွားတတ်ပါတယ်ဒါစံကင်းဆရာတော်ကြီးမိန့်ကြားခဲ့တဲ့အဆုံးအမဒီဆုံးအမမှာလည်းပဲစိတ်လှကိုတန်ဖိုးထားတတ်ဖို့ဆရာတော်ကြီးတွေတတိပေးတာဒါမှမဖို့နိဗ္ဗာန်ကိုမကြမီမျက်မှောက်ပြုနိုင်ပါတယ်တဲ့ဆုတောင်းနေုံနဲ့ပါဇက်ကနိဗ္ဗာန်လို့ပြောနေုံနဲ့မဖို့နိဗ္ဗာန်ဆိုတာမရနိုင်ပါဘူးဒီအဓိပ္ပာယ်ကိုပြောတာပေါ့ နောက်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကလည်းပဲဒီတရားလေးကိုဟောခဲ့တယ်ဒီအဓိပ္ပာယ်မျိုးပါပဲအပမရောအမတံဗရံပမရောမစ္ဆုနောဗရံအပမတာနမိယံတိရေပမတာယထာမတာအပမရောမမေ့မလျော့မပေါ့မဆနေထိုင်ကြတောင်းကောင်းသောတတိတရားသည်အာမတံဗရံမအိုမသေးအမြဲနေရန်နိဗ္ဗာန်ရောက်ကြောင်းကောင်းသောအကျင့်တည်းပမရောမေ့လျော့ပေါ်ဆာနေထိုင်ကြကြောင်းမကောင်းသောအကုသိုလ်စိတ်တုပ်ပတ်သည်မေစုနောထက်တလဲလဲတသေးတဲ့သေးရခြင်းဤဗရံကြောင်းသည်အပမတာမမေ့မလျော့မပေါ့မဆနေထိုင်ကြကြောင်းနေထိုင်ကြတော်သူတော်ကောင်းတို့သည်နာမယန္တိမကြမီဘဝမဖို့ရသဖြင့်မတေကြရတော့ကိုရေတတာကျင်တတဝါတို့သည်ပမတ္တာမေလျောပောဇာနေထိုင်ကြကုန်၏ဒေတတာမေလျောပောဇာနေထိုင်ကြချာသူတတဝါတို့သည်မတာယထာသေသူများနှင့်မကြတမှုအလားတူကြပါ၏ဣတိသို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖရာသည်ဣမံဂါထံဤအဆုံးမဂါထာတရားတော်မြတ်ကိုအဘာတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတည်းဒါကမြတ်စွာဘုရားရှင်ကစိတ်လောက်တန်ဖိုးထားသူနဲ့ရုပ်လောက်တန်ဖိုးထားသူအကျိုးဆက်တွေဘလောက်ကွာတယ်လဲဆိုတာမင်ကြားခဲ့တာဒါလေးကိုဘုန်းကြီးကအနှစ်ချုပ်ကြပြားလေးစီထားတယ်ကဲဆိုလိုက်လောချီလိုက်စိတ်တအလရုပ်အလအလနှစ်မျိုးရှိပါတယ်စိတ်တအလရုပ်အလအလနှစ်မျိုးရှိပါတယ်ရုပ်အလသာပြုပြင်ရှာမှန်စွာသေသူနဲ့တူတယ်ရုပ်အလသာပြုပြင်ရှာမှန်စွာသေသူနဲ့တူတယ်စိတ်တအလပြုပြင်မှမௌချတေဘေကင်းဝေးမေစိတ်တအလပြုပြင်မௌချတေဘေကင်းဝေးမေထိုကြောင့်သာပစိတ်အလမௌချနေစဉ်ပြင်သင့်တယ်ထိုကြောင့်သာပစေယလာမௌချနေစဉ်ပြင်သင့်တယ်ဒါစောစောဟာဘုရားရှင်ဟောကြားခဲ့တဲ့တရားတော်ရဲ့အနှစ်ချုပ်ပြီးရင်ဘုန်းကြီးဒိဗေလီပြန်ပြီးတော့ရှင်းပေးမယ်ဒီတရားထေတနာတော်ရဲ့အနှစ်ချုပ်ကအပမရတတိတရားနဲ့စိတ်ရဲ့ကိလေသာအငြိကြေးတွေကိုကင်းအောင်ပါအောင်ကြိုးစားပြီးတော့စိတ်လောက်ကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရောက်ကြောင်းချင်းကျင့်နေတာမကြမီသေခြင်းကင်းရနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အတွက်သေဘေးကင်းမဲ့ပုဂ္ဂိုလ်တဲ့နိဗ္ဗာန်ရောက်ကြောင်းချင်းကျင့်တဲ့ပုဂ္ဂိုလ်တတိတရားအပ္ပမာဒတရားနဲ့ဘာကိုပဲလှုပ်လှုပ်လောဘဒေါသအငြိစေတွေကင်းနေနေများကင်းအောင်စိတ်ဖြူစင်လာအောင်စိတ်လှပလာအောင်ကြိုးစားရင်နိဗ္ဗာန်ရောက်ကြောင်းအကျင့်မကြမီမှာပဲမဖို့နိဗ္ဗာန်ရမှာဖြစ်တဲ့အတွက်သေဘေးကင်းဝေးမဲ့ပုဂ္ဂိုလ်လို့ဒီလိုမင်ကြားခဲ့တာပါနောက်ပြီးတော့ဘာကိုပဲလှုပ်လှုပ်အကုသိုလ်တွေရောနေတယ်စီးပွားရေးပဲလှုပ်လှုပ်ဒါနာပဲလှုပ်လှုပ်သီလပဲလှုပ်လှုပ်ဂုဏ်ပကာသနာတွေပျော်ခြင်းပါခြင်းတဲ့စိတ်တွေနဲ့အကုသိုလ်တွေရောနေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကတော့နိဗ္ဗာန်နဲ့ဝေးနေမှာတန်ត្រာထဲမှာဘလောက်ပဲချမ်းသာချမ်းသာလူနဲ့ဗျံမာတွေဘလောက်ပဲဖြစ်ပြီးရင်သေရမယ်ဖြစ်ပြီးရင်သေရမယ်ဒါကြောင့်ကိုယ့်ကိုယ်ကိုသေဖို့ရအတွက်ကြိုးစားနေတဲ့ပုဂ္ဂိုလ်တဏီအားဖြင့်လူသေးတွေနဲ့တူတဲ့ပုဂ္ဂိုလ်တဲ့သေတဲ့ပုဂ္ဂိုလ်ဟာပါရမီကုသိုလ်မကြိုးစားနိုင်တော့နိဗ္ဗာန်ရောက်ကြောင်းကျင့်မကျင့်နိုင်တော့ဒီလိုပဲဒီပုဂ္ဂိုလ်တွေဟာအသက်ရှင်နေပြီမဲ့လို့အသက်ရှင်ပြီးတော့ကုသိုလ်လေးတွေပြုနေပြီမဲ့လို့သူတို့ကုသိုလ်ဟာဂုံပကာတနာတွေပျော်ရွှင်မှုတွေလူသီးများထင်ရှားစေခြင်းနဲ့စိတ်တွေလွှမ်းနေတဲ့အတွက်အကုသိုလ်တွေရောနေတဲ့ဒီတော့သူတို့ရဲ့တန်တန်မာလည်းပဲနိဗ္ဗာန်ရောက်ကြောင်းအကျင့်ဆိုတာမဖြစ်နိုင်ဘူးနိဗ္ဗာန်ရောက်ကြောင်းအကျင့်နေမကျင့်နိုင်တဲ့အတွက် ဘေသူနဲ့တူတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ကိုယ့်ကိုယ်ကိုထက်တလဲလဲသိဖို့ရန်ကြိုးစားနေတဲ့ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားကဒီလိုဟောခဲ့တာဒါအကျဉ်းချုပ်ကလေးပေါ့အဲ့တော့ဘုန်းကြီးတို့ဘုသူ့ကိုကြောင်းပြုဟောခဲ့တယ်လဲဆိုတော့ကောတံပီပီအင်မတန်မှကြီးကျယ်တဲ့မိမသားနှစ်ယောက်ကိုအကြောင်းပြုပြီးတော့ဟောခဲ့တာကောတံနေပြည်မှာအုတ်ချုပ်သားကဥတေနာမင်းတဲ့မိဖုရားကောင်းကြီး၃ပါးရှိတယ်ဝတ္တုလဓာတ္တဆိုတဲ့မိဖုရားကတော့ကောင်းတာလည်းမထင်ရှားဘူးမကောင်းတာလည်းမထင်ရှားဘူးပုံမှန်မိဖုရားလို့ပြောရမယ်တမိုင်းเจ้าမှာအစွန်းမထွက်ဘူးပေါ့ဘုန်းကြီးတို့ကြံတဲ့မိဖုရားနှစ်ပါးကမာဂန္ဒီမိဖုရားနဲ့တာမဝရီမိဖုရားမာဂန္ဒီမိဖုရားကရုပ်အစင်အဖြစ်အင်မတန်မှချော်မော်လှပါတယ်နတ်သမီးတည်းမြချော်မော်တယ်လို့စာပေထဲမှာပါတယ်ရုပ်ချောသလောက်ရုပ်လှကိုတန်ဖိုးထားတယ်သူ့ရဲ့ရုပ်အစင်ကိုလည်းတန်ဖိုးထားတယ်စီစဉ်ဥစ္စာကိုလည်းတန်ဖိုးထားတယ်ယာရူအာနာကိုလည်းတန်ဖိုးထားတယ်အဲ့တော့ရုပ်လှကိုတန်ဖိုးထားတဲ့မိဖုရားပေါ့သမဝရီမိဖုရားကလည်းပဲမိဖုရားဖြစ်လာတယ်ဆိုတော့ရုပ်အစင်ကတော့ပုံမှန်ချုံမလှပတာပဲသို့တော့သူကစိတ်အလှကိုတန်ဖိုးထားတယ်ကိုယ်စိတ်မှလောဘဒေါသတွေအငြိကြေးတွေဖြစ်မလာအောင်ဖြစ်လာတဲ့ငြိကြေးတွေကိုပားနိုင်နေမြပားအောင်ဒီလိုကြိုးစားပြီးတော့စိတ်အလှစိတ်ဖြူစင်မှုကိုတန်ဖိုးထားတဲ့မိဖုရားဒီမိဖုရားနှစ်ပါးရဲ့နှယွာစံကံတော်ကုံနာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကဟောခဲ့တာမာဂန္ဒီမိဖုရားကကုရုတိုင်းမှာမွေးဖွားတာကုရုတိုင်းဆိုတာဘုရားရှင်လက်ထက်ကမိမချောတွေပေါ်တဲ့မွေးဖွားတဲ့အရက်ဒေသမှာမွေးဖွားခဲ့တာသူ့ရဲ့မိဘနှစ်ပါးကမြတ်စွာဘုရားရဲ့တရားတော်ကိုနာယူပြီးတော့တရားဒုတိယမြတ်တွေရအနာဂံဖြစ်နောက်ပိုင်းမှာယဟန်ပြုသွားကြတယ်သူတို့ရဲ့သမီးကိုဥလီဖြစ်တဲ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်သူ့ရဲ့ညီပါလေးပါရွေးထံမှာအပ်သွားခဲ့တာပေါ့အဲ့တော့ဘာတွေးရလဲပဲနောက်ပိုင်းသူတို့ရဲ့သူ့တူမဟုအောက်တန်းကြတဲ့ယောက်ျားတွေနဲ့ထိတွေ့မိမှဆိုတဲ့အတွက်ဥတေနာရှင်ဘရင်ကိုဆက်သားလိုက်တယ်တဲ့ဒီလိုနဲ့မိဖုရားကြီးဖြစ်သွားခဲ့တာပထမကတထေမျိုးယူနောက်တော့မိဖုရားဖြစ်သွားတာရုပ်လှပတဲ့လောက်ရုပ်လှကိုတန်ဖိုးထားတယ်ယာရုအာနာကိုတန်ဖိုးထားတယ်စီစဉ်ဥစ္စာကိုတန်ဖိုးထားတဲ့မိဖုရားပေါ့ဒါကြောင့်မို့ရုပ်လှသူရုပ်လှကိုတန်ဖိုးထားတဲ့မိဖုရားလို့ဒီလိုပြောလို့ရတယ်တာမဝတိမိဖုရားကတော့ဗထဝတိမျိုးကဗထဝတိတထေရဲ့သမီးပါပဲဒါပေမဲ့လို့ကူးဆက်တဲ့အဟိဝတာရောဂါဆိုတဲ့ကူးဆက်တဲ့ယောဂါတစ်မျိုးဘုန်းကြီးတို့စစ်တွင်းတော့ကပလိယောဂါမျိုးပေါ့ကူးဆက်တဲ့ယောဂါဖြစ်တော့အိမ်ကိုစွန့်ပြီးတော့ထွက်ပြေးကြနောက်ပြီးတော့ကိုတန်ပီပီရောက်တဲ့အခါမှာအခြေအနေရတထေသမီးပြီမဲ့လို့တောင်းစားတဲ့ပုံကိုယ်ရင်းနဲ့ရောပြီးတော့ကိုတက်ကတထေရဲ့အလှမန်းတဲ့မှာတောင်းစားရတဲ့ဘဝရောက်သွားသေးတယ်အဲ့ဒီလိုတောင်းစားရင်းနဲ့မိဘနှစ်ပါးဆုံးသွားတော့အဲ့ဒီဂေါတကတထေရဲ့အလှမန်းတဲ့မှာကြီးကျက်နေတဲ့မိတ္တသူကြွေကနေပြီးတော့သမီးဖြစ်နေအကျိုးချောင်းသိတော့မွေးစားလိုက်တော့တထေရဲ့လယုံပေါ့လူယုံတော်မိတ္တသူကြွေရဲ့သမီးဖြစ်သွားတယ်ဒီအကြောင်းကိုဂေါတကတထေရဲ့တည်သွားတော့ဗဒဝတိတထေရဲ့ငါတငယ်ချင်းပဲငါတငယ်ချင်းရဲ့သမီးကငါသမီးပဲဖြစ်ရမှာပေါ့ဆိုပြီးတော့တခါသူကြွေထံကနေတောင်းလိုက်တော့တာမဝရီဟာဂေါတကတထေရဲ့မွေးစားသမီးပြန်ဖြစ်သွားတယ်နောက်တကတခုသောနှက်ခတ်ပွဲသပင်မှာဥတင်နာမင်းကတာမဝရီအမျိုးသမီးကိုတွေ့သွားတော့မိဖုရားတင်မြောက်လိုက်တော့မိဖုရားဖြစ်သွားတယ်တဲ့တာမဝရီကတော့ဘဝမှာအနေအမြင့်နေလောကဒဏ်နေတောင်းစားရတဲ့ဘဝအထိရောက်ခဲ့တဲ့အခြေအနေရှိခဲ့တယ်အဲ့တော့လောကဒဏ်ထဲမှာတော်တော်ခံစားခဲ့ရတယ်ကျင်လည်ခဲ့ရတယ်မိဖုရားပေါ့အဲ့တော့သူတို့နှစ်ဦးကဆော့ဆော့ကပြောတယ်လို့မာဂန္ဒီရဲ့ရုပ်လှကိုတန်ဖိုးထားတယ်တာမဝရီကစိတ်လှကိုတန်ဖိုးထားတယ်ဒီမိဖုရားကြီးနှစ်ပါးရဲ့ကွယ်လွန်အနိစ္စရောက်ဘုံနဲ့ရွာဆန်းသွားဘုံဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကဆော့ဆော့တရားဟောခဲ့တာအဲ့တော့အပမရောအမတန်ဗဒံဘာပြောတာလဲဆိုတော့တတိတရားနဲ့အပမရာတရားလို့ခေါ်တဲ့တတိတရားနဲ့အရာရာမှာအကုသိုလ်တွေကင်းအောင်ကုသိုလ်တွေနှလုံးသားမှာပွားများအောင်တတိနဲ့နေရာဟာတဲ့တတိတရားဟာနိဗ္ဗာန်ရောက်ချောင်းကျင့်ပါဘုန်းကြီးတို့တတိရှိရင်နိဗ္ဗာန်မျက်မှောက်ပြုတယ်တဲ့တတိဆိုတာပိုတယ်မရှိဘူးအမြဲတမ်းလိုနေတာဘုန်းကြီးတို့တရားတရားကပိုတာရှိတယ်တခါတည်းံမကြည်ညိုတဲ့နာတွေကိုပိုပြီးတော့ကြည်ညိုမိပြီဆိုရင်တဏှာတရားပဲပြောင်းပြီးတော့အကုန်လုံးပြဿနာတွေတက်ကုန်တော့တာ တရာတရားလွန်တယ်လို့ရှိတယ်။တခါတည်းတချို့အမျိုးသားတွေကပညာလွန်တယ်၊စင်စားချင်းကျင်တယ်များတယ်။တရာတရားကမရှိတော့အကြောင်းပြတာတွေများတယ်။ဘုရားရှိခိုးစရာမလိုပါဘူး။စိတ်နဲ့ကြည်ညိုပြီးတာပဲဒီလိုသဘောတွေနဲ့မာယာပရိယေတွေဝင်လာတာ။ဒါကြောင့်မို့ပညာတရားကလည်းလွန်တယ်လို့ရှိတယ်၊မျှတရတယ်။တမာတိနဲ့ဝိရိယဝိရိယတော့ကြိုးစားပါရဲ့။တမာတိမရှိရင်ပြာတဲ့လောက်ဖွဲမထွက်ဘူးတဲ့အကျိုးတရားတွေမဖြစ်နိုင်ဘူး။တခါတမာရီတို့အားကောင်းပါရဲ့ဝိရိယကြိုးစားမှုမရှိရင်ထိုင်ပြီးတော့တွေ့ဝင်နေတတ်တယ်ထိနာမိတာတွေဖြီးစည်းတတ်တယ်ဘုန်းကြီးတို့တတိတရားတော့ပိုတယ်လိုတယ်လို့မရှိဘူးအမြဲတမ်းလိုနေတဲ့တရားတဲ့ဘုန်းကြီးတို့စင်ချေရာထဲမှာကုန်းနေတတ္တဝါတွေရဲ့ခြေရာတွေကပေါင်းစုံကြတယ်လို့ပဲတတိဆိုတဲ့အပ္ပမတာတရားအရာရာမှာတတိရှိနေဘယ်ကုသိုလ်မဆိုဖြစ်တော့တာပဲတဲ့နိဗ္ဗာန်ရောက်ကြောင်းဝိပဿနာကုသိုလ်တွေအထိတတိတရားရှိရင်ဖြစ်တော့တာပဲဒါကြောင့်တတိတရားအမျက်ဆုံးပါလို့မြတ်စွာဘုရားကမင်ကြားခဲ့တယ်။အဲ့ဒီတတိဆိုတဲ့အပ္ပမာဒတရားနိဗ္ဗာန်ရောက်ကြောင်းအကျယ်ဖြစ်တယ်။အဲ့လိုတတိရှိနေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ဝိပဿနာတတိပဋ္ဌာန်ရှိနေရင်တော့ဒါအမျက်ဆုံးပေါ့။ဒါလည်းပဲဘုန်းကြီးတို့လူဘဝမှာစီပွားရေးလုပ်ရတယ်၊လူမှုရေးလုပ်ရတယ်၊သာသနာရေးလုပ်ရတယ်။အဲ့တော့အမြဲတမ်းတတိပဋ္ဌာန်ဆိုတာလည်းဖြစ်ဖို့တော့မလွယ်ဘူး။အဲ့လိုမဖြစ်တောင်မှစီပွားရေးလှုပ်တယ်ဘာလှုပ်ပဲလှုပ်လှုပ်လူမှုရေးလှုပ်တယ်သာသနာရေးလှုပ်တယ်တတိဆိုတဲ့အပ္ပမာဒတရားနဲ့လောဘဒေါသကိရိတာညစ်ကြေးတွေဖြစ်မလာအောင်သာသနာရေးဘာသာရေးကိုအကြောင်းပြုပြီးတော့ကိုချမ်းသာဖို့ကိုမိသားစုအတွက်ရအောင်ဆိုတဲ့တက္ကရာဒိဋ္ဌိတွေများမလာအောင်တတိထားရပါတယ်အဲ့တော့ဒီလိုတတိထားပြီဆိုရင်ဘာဖြစ်လဲဆိုတော့ကိရိတာတွေကလောဘဒေါသတွေကပါပြီးတော့စိတ်ကလေးဟာဖြူလာတယ်ဘုန်းကြီးတို့ကြေးပလာတလုံးဟာကြီးတွေအထက်ထက်တက်နေအယောင်တွေညှိုးမိန်နေတတ်တယ်ဒီကြီးတွေကိုချွတ်လိုက်လို့ချင်းအယောင်ဟာတောက်ပြောင်လာတယ်လို့ပဲစိတ်မှာလောဘဒေါသတွေစီပွားရေးလှုပ်တယ်ကိုယ်ကပဲတာကျင်တာနောက်ပြီးတော့သာသနာရေးဘာသာရေးကိစ္စလှုပ်တယ်ငါ့အတွက်ကြံဖို့ငါ့အတွက်ဘာမျက်ရမလဲဒီလိုစိတ်တွေနဲ့လှုပ်တာဒါနာလှုပ်တယ်ဒီလိုလုပ်ရင်တော့ငါ့အတွက်စီးပွားရေးတက်မှာချမ်းသာမှာပဲဒီစိတ်တွေနဲ့လှုပ်တာအန္တရာယ်ကင်းမှာပဲအန္တရာယ်ဖြစ်မှာကြောက်လို့လှုပ်တာအဲ့တော့ချုပ်လိုက်လို့ရှိရင်ဒါနလှုပ်တယ်သီလလှုပ်တယ်ဘာဝနာလှုပ်တယ်ငါဆိုတဲ့ဒီစိတ်ကလေးဟာလွှမ်းထားတော့ကြံတဲ့လောဘဒေါသကိရိတာတွေကဖြစ်လို့ဒါဆိုလို့ရှိရင်ပမာရောမေလျောပောစနေထိုင်ကြကြောင်းမကောင်းသောအကုသိုလ်စိတ်တို့ပတ်သည်မေစုနောထက်တလဲလဲတသေးတဲ့တရားချင်းဤဗရန်ကြောင်းဒီတဲ့တမ္မာအာဇီဝဆိုတဲ့ဇေယောင်ဇေဝဲလှုပ်တယ်ရည်ရွယ်ချက်မကောင်းတော့အကုသိုလ်တွေဖြစ်တယ်ပေါ့အဲ့တော့အင်မတန်အည်သွေးညံ့တဲ့ပစ္စည်းတွေကိုဈေးများများရဖို့မယုံမသားနဲ့ယုတ်သားမှုဂုဏ်တွေမဲ့စွာနဲ့လောဘတကြီးနဲ့ဒါမျိုးတွေလှုပ်တယ်ဒါဆိုရင်တမ္မာအာဇီဝတော့လှုပ်တာပဲလှုပ်ရင်းလှုပ်ရင်းနဲ့ကိလေသာတွေဖြစ်လို့လောဘဒေါသတွေမယုံသားတဲ့မာယာပရိယေသဘောတွေဖြစ်လို့ဥစုကုံတွေပြတ်လို့ဒါနလှုပ်တယ်ဒါနလှုပ်ရင်လှုပ်ရင်နဲ့ဘယ်နေရာမှာဘယ်ဆရာတော်ကိုလှူလိုက်ရင်တော့စီပွားရေးတက်မှာပဲဘယ်ရင်ဆရာကဘလို့ဟောတယ်ဘလို့လှူလိုက်ရင်တော့အန္တရာယ်တွေကင်းမှာပဲဒီစိတ်ဓာတ်တွေနဲ့လှူတော့ဒါနလှုပ်ရင်နဲ့ပဲကိုယ်အန္တရာယ်ဖြစ်မှာဆိုလို့ကိုယ်စီပွားရေးတက်အောင်လို့ကိုယ်ကိုလူတွေကတိမတ်ပြူအောင်လို့နောက်ဘဝနှစ်ပြည့်ရောက်ချင်းလို့နောက်ဘဝချမ်းသာချင်းလို့အကုသိုလ်တွေဒါနလှုပ်ရင်လည်းဖြစ်သွားတယ်။အဲ့တော့ဘုန်းကြီးတို့အကုသိုလ်တွေကြီးလှုပ်နေတဲ့ပုဂ္ဂိုလ်နောက်တစ်ခုအပြင်ကုသိုလ်တော်လှုပ်ပါရဲ့ဂုံပကတနာတွေနဲ့လူချင်းစိတ်တွေနဲ့မျောလင်းချက်တွေနဲ့လောဘဒေါသချမ်းရံပြီးတော့လှုပ်တယ်ဆိုရင်အဲ့ဒါပမာဒအကုသိုလ်ဖြစ်ပြီတဲ့အဲ့လိုအကုသိုလ်ဖြစ်သွားရင်ထက်တယ်လဲလဲသိဖို့ရာအတွက်အကြောင်းနဲ့ဘာဖြစ်လို့လဲနိဗ္ဗာန်နဲ့ဝေးလို့အဲ့ဒီလိုကုသိုလ်တွေကနိဗ္ဗာန်တည်းမျက်မှောက်မပြူးနိုင်ဘူးဘုန်းကြီးတို့သူပြုတဲ့ကုသိုလ်တွေကဂုံပကတနာအတွက်ချမ်းသာဖို့အတွက်ပြုတယ်သူတောင်းတတဲ့အတိုင်းချမ်းသာမှာပဲချမ်းသာတော့ရောချမ်းသာတော့လူဖြစ်လေပဲပဋိသင်္ဍေနေပြီးရင်သေရမှာပဲချမ်းသာတဲ့ပုဂ္ဂိုလ်သေရမှာပဲနတ်ဖြစ်လဲသေရမှာပဲပြန်မဖြစ်လဲသေရမှာပဲအဲ့တော့ကုသိုလ်တော့လုပ်ပါရဲ့သူကုသိုလ်ဟာတသေးတည်းသေဖို့ရာအတွက်လုပ်နေတာတဲ့တနည်းအားဖြင့်သေးဖို့ရာအတွက်ကိုသေချောင်းကြံနေတာနဲ့တူတယ်တဲ့ဘယ်ဘဝပဲရောက်ရောက်ဘလောက်ပဲချမ်းသာချမ်းသာနောက်ဆုံးဗျံမာကြီးဖြစ်ဖြစ်ဒီတနေ့သေရမှာပဲအဲ့တော့သူကုသိုလ်တွေဟာသေဖို့ရာအတွက်ကြိုးစားအထုတ်နေတာဒါကိုပြောတာဒါကြောင့်ဘုန်းကြီးတို့ အကုသိုလ်တွေကြီးလုပ်နေတဲ့ပုဂ္ဂိုလ်တွေရတအုပ်စုကုသိုလ်တော်လုပ်ပါရဲ့ဂုံပကာသနာတွေမျောလင်းချက်တွေစီးပွားအတွက်တွက်ပြီးတော့လုပ်တဲ့ပုဂ္ဂိုလ်တွေရတအုပ်စုဒီပုဂ္ဂိုလ်တွေရအကုသိုလ်တွေရောနေတော့ပမာဒပုဂ္ဂိုလ်တွေမေးလျော်နေတဲ့ပုဂ္ဂိုလ်တွေတတိအပမာဒကင်းနေတဲ့ပုဂ္ဂိုလ်တဲ့ဒီပုဂ္ဂိုလ်တွေဟာဘယ်ဘဝပဲရောက်ရောက်နိဗ္ဗာန်နဲ့ဝေးနေမှာတသေးတည်းသေနေအောင်မှာဖြစ်တဲ့အတွက်မေဇူနောထက်တလဲလဲတသေးတည်းသေရခြင်းဤပဒံအကြောင်းဒီတဲ့ကိုကိုကိုသေဖို့ရတသေးတည်းသေဖို့ရအတွက်ဆူတောင်းပြီးတော့ကြိုးစားနေတာ ਨੇ အတူတူပါပဲတဲ့ဒါလေးတွေဟာတတိထားစရာကောင်းတယ်ဒါကြောင့်ဘုန်းကြီးတို့ကုသိုလ်လုပ်တဲ့အခါအကုသိုလ်ကင်းနေနေမြတ်ကင်းအောင်မျောလင်းချက်ကင်းနေနေမြတ်ကင်းအောင်ဘယ်လိုလုပ်ရမလဲကိုမွေးနေကိုအကြောင်းပြုပြီးတော့ကုသိုလ်လုပ်တယ်တန်ခါးတွေချမ်းသာစေဖို့တန်ခါးတွေဆာလောင်ခြင်းယောဂကင်းစေဖို့တန်ခါးတွေမိမိရဲ့ဆွမ်းတွေကိုအသုံးပြုပြီးတော့သာသနာလုပ်ဖြစ်တဲ့စာသင်စာချဖျောက်ပြုမေတ္တာပွားညာကတရားရှိမဲ့လုပ်ပြီးတော့သာသနာရှိဖို့ဒီလိုစိတ်နဲ့လုပ်တယ်ဆိုရင်ဘယ်မလဲအကုသိုလ်အဲ့ဒါတတိတရားနဲ့လုပ်တော့ကုသိုလ်လုပ်ရင်လည်းကုသိုလ်တန်တန်နေဖြစ်သွားတယ်ကုသိုလ်တန်တန်နေဖြစ်သွားတော့အကုသိုလ်တွေပါပါပါပါသွားတယ်လောဘဒေါသတွေပါသွားပြီးတော့တက္ကဋိဋ္ဌိငါချမ်းသာဖို့ဆိုတဲ့ဒီစိတ်တွေကုန်ပြီဆိုရင်သောတာပန်ဖြစ်သွားတယ်။ဒါကြောင့်မို့အပမရောမမေ့မလျော့မပေါ်မဆားနေထိုင်ကြတောင်းကောင်းသောတတိတရားသည်အာမတံပရံမအိုမတိအမြဲနေရန်နိဗ္ဗာန်ရောက်ကြောင်းကောင်းသောအကျင့်သည်။အဲ့တော့ကုသိုလ်ပြုတဲ့အချိန်တတိလေးနဲ့အပမတာလေးနဲ့လောဘကင်းအောင်ဒေါသတွေပါသွားအောင်ငါချမ်းသာဖို့ဆိုတဲ့ဒီငါဆွဲတက္ကဋိဋ္ဌိနေပါသွားအောင်တတိတရားလေးနဲ့ပြုပြီးဆိုရင်အဲ့ဒါနိဗ္ဗာန်ရောက်ကြောင်းကျင့်နေတာတဲ့လောဘဒေါသတွေပါပြီးတက္ကရာဒိဋ္ဌိကိရိတာကုံနာနဲ့သောတာပန်ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုတော့တာပဲနိဗ္ဗာန်ရောက်သွားတော့တာပဲနိဗ္ဗာန်မျက်မှောက်ပြုပြီးဆိုရင်သောတာပန်ဖြစ်ပြီးဆိုရင်နောက်ထပ်ပဋိသင်္ဍေနေရရင်အလွန်ဆုံး9ဘဝပဋိသင်္ဍေနေပြီးလို့သေပြီးပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုပြီးနိဗ္ဗာန်ချမ်းသာဖို့ပရိနိဗ္ဗာန်စံပြီးတော့ရဟန္တာဖြစ်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီးဆိုရင်သေခြင်းလုံးဝကင်းသွားတော့တာဒါကြောင့်မြတ်စွာဘုရားကမမေးမလျော့တဲ့ပုံကိုယ်တွေကမကြမီမဖို့ရပြီးတော့သေဘေးကင်းမဲ့ပုံကိုယ်တွေဖြစ်ပါတယ်လို့ဒီလိုဟောခဲ့တာနောက်ပြီးတော့ရေပမတယထာမတစောစောကပြောသလိုပေါ့အကုသိုလ်နဲ့ပျော်နေတဲ့ပုံကိုယ်ကုသိုလ်တော့လုပ်ပါရဲ့အထုံဝါဒနာတွေကအပျော်တွေကဒီစိတ်တွေကထုံလာတဲ့အတွက်ကုသိုလ်တွေကနည်းနည်းအကုသိုလ်တွေကချန်ရန်လိုက်တာပျော်မှုပါမှုတွေကများလိုက်တာဒါဆိုလို့ရှိရင်ဘာနဲ့တူတယ်လဲဆိုတော့စောစောကတော့ထက်တလဲလဲကိုကိုကိုတေအောင်ကြိုးစားတာဆိုတော့နိဗ္ဗာန်မရတဲ့မြတ်တေနေမှာဘယ်ဘဝဖြစ်ဖြစ်တေနေမှာတာဝရည်ရွယ်တာနောက်တစ်ခုကျဘုရားရှင်ကသူ့တေတွေနဲ့တူပါတယ်တဲ့အသေးကောင်တွေနဲ့တူတယ်တဲ့အသေးကောင်တွေကဘုန်းကြီးတို့နိဗ္ဗာန်ရောက်ကြောင်းအကျင့်မကျင့်နိုင်တော့ဝေသွားပြီအဲ့တော့သူ့တေတွေမှာဘုန်းကြီးတို့သူ့တေကောင်တွေမှာနိဗ္ဗာန်ရောက်ကြောင်းအကျင့်မကျင့်နိုင်တော့တယ်လို့ဒီပုဂ္ဂိုလ်တွေကလည်းပဲအသက်ရှင်နေပေမဲ့တဲ့သူတို့နှလုံးသားထဲမှာနိဗ္ဗာန်ရောက်ကြောင်းအကျင့်တွေမဖြစ်နိုင်တော့လုံးတဲ့ကုသိုလ်လေးနည်းနည်းရလဲပဲချမ်းသာဖို့စီးပွားတက်ဖို့ဒီစိတ်တွေနဲ့ချိန်ကုန်နေတော့အကုသိုလ်တွေဝန်းရံပြီးတော့နိဗ္ဗာန်နဲ့ဝေသွားတတ်တယ်အဲ့တော့နိဗ္ဗာန်နဲ့ဝေသွားတော့နိဗ္ဗာန်ရောက်ကြောင်းအကျင့်မကျင့်နိုင်ဘူးဆိုရင်ဒီပုဂ္ဂိုလ်ကတေသူနဲ့တူတော့တာပါပဲတဲ့မြတ်စွာဘုရားကမိဖုရားနှစ်ပါးရဲ့ကွယ်လွန်အိဋ္ဌာရောက်ပုံနဲ့ရွာစံမုံမှုအကြောင်းပြုပြီးတော့ဒီတရားကိုဟောနေတာဘုန်းကြီးတို့မာဂန္ဒီရဲ့ရုပ်လောက်ကိုတန်ဖိုးထားတော့အကုသိုလ်တွေဖြစ်ပွားလိုက်တာအဲ့တော့မာဂန္ဒီဟာတဲ့အသက်ရှင်နေပေမဲ့သေတဲ့ပုဂ္ဂိုလ်ကိုခေါ်တာပါပဲသူနှလုံးသားမှာပါရမီကုသိုလ်မရှင်သန်နိုင်တော့နိဗ္ဗာန်ရောက်ကြောင်းကျင့်မကျင့်နိုင်တော့အသက်ရှင်နေလည်းပဲသေတဲ့ပုဂ္ဂိုလ်ပါပဲတဲ့တာမဝရီမိဖုရားကြီးကတော့စိတ်တည်းလှပါတယ်နှလုံးသားမှာပါရမီကုသိုလ်တွေရှင်သန်တယ်မဖို့နိဗ္ဗာန်ရောက်အောင်ကြိုးစားတယ်ဒီတော့သေသွားပြီမဲ့ရှင်နေတဲ့ပုဂ္ဂိုလ်နဲ့တူပါတယ်တဲ့နှလုံးသားထဲမှာနိဗ္ဗာန်ရောက်ကြောင်းကျင့်တွေကဖြစ်နေတာဘယ်ဘွားပဲရောက်ရောက်ဖြစ်နေတော့ဒီပုဂ္ဂိုလ်တာမဝရီကတော့သေသွားပြီမဲ့အသက်ရှင်တဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားကဒီတရားကိုဟောခဲ့တာဒါကြောင့်ဘုန်းကြီးတို့အလုံးမိဘမေတ္တာမိသားစုနဲ့တရားဓမ္မတွေတည်ထားရမယ်ကိုကအကုသိုလ်နဲ့ပျော်နေတာတော့မဟုတ်ဘူးအကုသိုလ်ကြီးလုပ်နေတာမဟုတ်ဘူးဒါပေမဲ့ကုသိုလ်လုပ်တဲ့အချိန်မှာပျော်ခြင်းနာရှင်ခြင်းနာအများနည်းတူလုပ်တယ်နောက်ပြီးတော့ဂုံလေးကလိုချင်တာအလူရှင်မှန်တရားမှန်တတိုင်းတက်ပြချင်တာဒီစိတ်ကလေးတွေပါပြီးတော့ဒါနာပြုလေအကုသိုလ်ကရောတီလာဆောက်တီလည်းပဲရည်ရွယ်ချက်ကမှားတရားထုတ်တာတောင်မှဘယ်ဆရာတော်နဲ့ဘလို့အထုတ်မှစသည်ဖြင့်ဒီလိုအထုတ်ကြတယ်တကယ်ကတရားထုတ်တယ်ဆိုတာလည်းပဲ ငါ၅မိနစ်တရားရှုမဲ့ရင်၅မိနစ်ကိလေသာကင်းနေတာအဲ့တော့လောဘဒေါသကြီးနေတဲ့ပုဂ္ဂိုလ်တယောက်ဟာပဝန်းကျင်ကိုပူလောင်မှုပေးတယ်လောဘကြီးတဲ့ဒေါသကြီးတဲ့ခင်ပွန်းတဲ့မိဘနဲ့နေရတာကျန်တဲ့မိသားစုစိတ်ဆင်းရဲတာပဲအဲ့တော့ငါကနေပြီးတော့၅မိနစ်တရားရှိမှလည်းဒေါသလောဘတွေ၅မိနစ်ကင်းသွားရင်ပဝန်းကျင်၅မိနစ်ချမ်းသာကြမယ်ငြိမ်းချမ်းကြမယ်ငါတရက်တရားအထုတ်လိုက်လို့လောဘဒေါသတွေတရက်ငြိမ်းချမ်းရင်ပဝန်းကျင်တရက်ငြိမ်းချမ်းမယ်ငါရဲ့နှလုံးသားမှာလည်းလောဘဒေါသအပြီးငြိမ်းသက်သွားရင်ရဟန္တာဖြစ်ပြီးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုမယ်ဒီရွယ်ချက်နဲ့တရားထုတ်တယ်ဆိုရင်တတိတရားပါတော့မထိုင်ခင်ရောထိုင်ပြီးတဲ့အခါမှာရောစိတ်ကလေးကဖြူစင်လို့လှပလို့ဒီပုဂ္ဂိုလ်တွေကမကြခင်မဖို့နိဗ္ဗာန်ရပြီးတော့တည်ခြင်းကင်းရာနိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်တဲ့ဒါလေးတွေဟာတတိထားစရာကောင်းတယ်ဒါကြောင့်ဘာရာကိုပဲလှုပ်လှုပ်မိမိတို့မိသားစုယနေ့ဓမ္မမိတ်ဆွေတွေဟာတတိတရားထားဖို့လိုအပ်တယ်စီးပွားရေးလုပ်တဲ့နေရာမှာလည်းပဲတတိထားရတယ်ပဇံလေးနည်းနည်းလေးကွာဟာတာနဲ့မတရားပြောတာမတရားဆိုတာဒါလေးတွေမရှိဖို့အရေးကြီးတယ်မေတ္တာကိုခြေခံပြီးတော့ကိုယ်ကတက်နေတယ်ဗျအနစ်နာခံမယ်အနစ်နာခံလိုက်တဲ့အတွက်စိတ်ဓာတ်ဟာဖြူသွားမယ်ဆိုရင်စီးပွားရေးလေးနည်းနည်းထိခိုက်တာတန်ပါတယ်စိတ်ဓာတ်ဖြူဖို့စိတ်ဓာတ်လှဖို့အဓိကဖြစ်ပါတယ်စိတ်ဓာတ်လှတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ချမ်းသာနဲ့လမ်းဆုံးတတ်ပါတယ်ရုပ်ပစ္စည်းဝတ္ထုတွေချမ်းသာဖို့ပဲကြည့်ပြီးတော့စိတ်ဓာတ်အလားအကြီးတန်တဲ့ပုဂ္ဂိုလ်ဟာအပယ်ဆင်းရဲမျိုးစုံနဲ့လမ်းဆုံးတတ်တယ်တဲ့ဒါလေးတွေကမြတ်စွာဘုရားဟောခဲ့တာကဲဒါလေးကိုပြန်ပြီးတော့အနစ်ချုပ်တစ်ခေါက်ပြန်ဆိုရအောင်လိုက်ဆိုလိုက်စိတ်ဓာတ်အလားယုတ်အလအလနှမျိုးရှိပါれယုတ်အလသာပြုပြင်ရှာမှန်စွာသေသူနဲ့တူတယ်စိတ်တအလပြုပြင်မှမုတ်ချသေးပေကင်းဝေးမယ်ထိုကြောင့်သာပါစေအလမုတ်ချနေစဉ်ပြင်သင့်တယ်အဲ့တော့စောစောကဒီတရားကိုဘုရားရှင်ကကောတံပီမျိုးရဲ့အထွတ်ထိပ်ဖြစ်တဲ့မိမသားနှစ်ယောက်ကိုအကြောင်းပြုပြီးဟောခဲ့တာပြောခဲ့ပြီမာကန္ဒီယရုပ်လှကိုတန်ဖိုးထားတဲ့မိဖုရားရုပ်ကလည်းပဲနသမီးတမျှချုံမလှပတဲ့မိဖုရားစီစဉ်ဥစားတွေကိုရင်မှုတဲ့မိဖုရားအာနာကိုရင်မှုတဲ့မိဖုရားအဲ့တော့ယုတ်လာကိုတံပိုးထားတဲ့ပေါ့တာမဝရီမိဖုရားကတော့မိဖုရားဖြစ်ပေမဲ့စီစဉ်ဥစားချမ်းသာတွေကြွယ်ဝပေမဲ့စိတ်လာကိုပဲတံပိုးထားတယ်စိတ်အညစ်ကြေးတွေကိုပဲကင်းအောင်စိတ်ဖြူစင်အောင်စိတ်လှပမှုကိုမြင်နိုးတယ်တံပိုးထားတယ်အဲ့တော့သူတို့ရဲ့အကျိုးဆက်သူတို့ရဲ့ဘဝတစိတ်တည်းသားလေးအကုန်လုံးတော့မဟောနိုင်ဘူးပေါ့ဘုန်းကြီးကသူတို့ရဲ့ဘဝတစိတ်တည်းသားလေးကိုနည်းနည်းလေးပြန်ပြီးတော့ကောက်ချောင်းပြောပြပေးမယ်အဲ့တော့သူတို့ရဲ့ဘဝတွေမှာသင်ခန်းစာယူစရာလိုက်နာတူယူအားကြစရာတွေအားလုံးပြည့်နေတယ်ဒါလေးတွေကတတိထားရမယ့်အချက်တွေပေါ့အဲ့တော့ဝတ္ထုကြီးဟောနေရင်တော့ဖြစ်ပျက်တွေဟောနေရင်တော့တရက်လဲကုန်မှာမဟုတ်နှစ်ရက်လဲကုန်မှာမဟုတ်အဲ့တော့ကောက်နှုတ်ချက်လေးဘုန်းကြီးကပြောပြပေးမယ်ရှေးဥစွာမာကန္ဒီမိဖုရားကိုဘုန်းကြီးစပြီးတော့ပြောမယ်စောစောကပြောခဲ့တယ်လို့မာကန္ဒီမိဖုရားဟာသူ့မိဘနှစ်ပါးကပုံနာမျိုးယူတိတ်ပြီးတော့ချမ်းသာတယ်ရုပ်လည်းပဲလှပတော့မိဘနှစ်ပါးကသူတို့ရဲ့သမီးကျော်ဖြစ်တဲ့မာဂန္ဒီကိုတွေ့တဲ့လူတွေကလာပြီးတော့လက်ထပ်ဖို့တောင်းရန်ပေမဲ့သူတို့ရဲ့သမီးနဲ့မတန်ဘူးလို့ဒီလိုပဲယူဆပြီးတော့အလုံးပယ်ခဲ့တာချုပ်လိုက်လို့ရှိရင်မြတ်စွာဘုရားနဲ့တွေ့တဲ့အခါကျမြတ်စွာဘုရားကိုဖျားမှန်းမတည်မတည်ဘူးသူတို့ကအင်မတန်ချုံမောလှပတဲ့ယောက်ျားတစ်ယောက်ပဲဒီလိုပဲမြင်တယ်ယဟန်တစ်ပါးပဲဒီလိုပဲမြင်တော့သူတို့ရဲ့ပုံနာကြီးရဲ့သူသမီးနဲ့သူဇနီးကိုခေါ်ပြီးတော့မြတ်စွာဘုရားရှိတဲ့ကြည်သွားပြီးတော့သူ့ရဲ့သမီးကိုအလုတ်ကျွေးပြုဖို့လက်ခံပါဆိုပြီးတော့လက်ထပ်ဖို့ပေးဆက်တယ်ပေါ့မြတ်စွာဘုရားလည်းဒီမိဘနှစ်ပါးတရားထူးရမှမြင်လို့ကိုဒီလိုကြွကလာခဲ့တာအဲ့တော့ဒီလိုလက်ဆက်တော့မြတ်စွာဘုရားကိုဆက်တာတော့မြတ်စွာဘုရားကအလိုရှိတယ်အလိုမရှိဘူးမပြောပါဘူးအဲ့တော့မြတ်စွာဘုရားကပုံနာတဲ့တင့်ကိုငါအကြောင်းအရာလေးတစ်ခုငါဘုရားမိန်ကြားမယ်ဒီလိုစာချီပြီးတော့မြတ်စွာဘုရားကတောထွက်တဲ့ချိန်ကနေစပြီးတော့ဖျားဖြစ်ပြီးဓမ္မစကြာတရားဥမဟောခင်အဇပါလတတ္တဟပေါ့ဘုန်းကြီးတို့တတ္တဟဖျားဖြစ်ပြီးတော့ဓမ္မစကြာတရားဥမဟောခင်မှာပင်စမတတ္တဟအဇပါလစိတ်ကြောင်းကြောင်းပင်အောက်မှာရောက်တဲ့ချိန်ထိမြတ်စွာဘုရားကအကြောင်းအရာလေးတွေကိုပြောပြတာမနက်က ငါဖះတော်ထွက်တဲ့ချိန်ကစပြီးတော့ငါဖះရဲ့အပြစ်တွေလိုက်ရှာနေတယ်။အဲ့တော့ငါဖះဖះဖြစ်ပြီးတဲ့နောက်အဇပါလပင်ညောင်ပင်အောက်မှာတရင်သုံးတဲ့ချိန်ကျမနက်ကစိတ်ဆင်းရဲသွားတယ်တဲ့။ဒုက္ခတွေဝန်းနေမှုတွေဖြစ်သွားတယ်။ယံကောရမငါရဲ့နေပေကလွတ်ပြီးတဲ့ဖះရှင်ကိရိတာတွေကုန်သွားတာ။အဲ့တော့ဖះရှင်ရဲ့အပြစ်တွေကိုလိုက်ရှာနေတာမတွေ့ဘူး။ तू ကကြောက်ချမလို့မနက်ကဒီလိုမတွေ့တော့ငါနိုင်ငံကငါရဲ့နေပေကယံကောရမလွတ်ပြီးဆိုပြီးတော့စိတ်မကောင်းဖြစ်ဝမ်းနဲ့ပက်လက်ဖြစ်နေတဲ့အချိန်မန်နဲ့ရဲ့တမီ၃ယောက်ကနေပြီးတော့အကျိုးချောင်းတီးတော့ငါတို့ရဲ့ဖခင်မန်နဲ့ကြီးကိုတောကတည်းညင်းအေးအောင်ငါတို့ကိုယ်တိုင်ဖျားရှင်ကိုဖျားရောက်မယ်ဆိုပြီးဖျားရှင်ကိုသွားဖျားရောက်တာအဲ့ဒီအကြောင်းကိုမြတ်စွာဘုရားကတရားနာနေတဲ့မာဂန္ဒီမိဘနှစ်ပါးနဲ့တမီဖြစ်တဲ့မာဂန္ဒီကိုခေါ်တာအဓိကတော့မိဘနှစ်ပါးတရားထူးရမယ်ရေးကိုမြင်လို့ဒီတရားကိုဟောတာပါအဲ့တော့ဘုရားရှင်ကဘလို့ဟောလိုက်လဲဆိုတော့အဲ့ဒီတမီ၃ယောက်ကာမဂုဏ်နဲ့မေထုံနဲ့ဖြာရောက်တဲ့အကြောင်းလေးကိုဒိတ်တဝါနာတဏံအရတေယရကင်းစနာဝတိစန္ဒောပိမေထုနာတမေကိမေဝိတံမௌတာဂရိတပုံဏံပါရာပိနံတံဘူတိဒုံနာအိစီအတိပေယပုံနာတို့တဲ့ငါဘုရားအဲ့ဒီလူဇပါလာပင်ညောင်ပင်အောင်ဘုရားဖြစ်ပြီးတဲ့အချိန်မှာတရင်သုံးနေတဲ့အချိန်ဓမ္မစကြာတရားမဟောခင်အချိန်မှာမန်နဲ့ရဲ့အင်မတန်ချုံမလာပါတဲ့လူသမီးတွေရဲ့အင်မတန်မှရုပ်ရည်ချုံမတဲ့တဏအရတိရကာဆိုတဲ့နတ်သမီးသုံးပေါ်ငါဘုရားကိုလာပြီးတော့ကာမဂုဏ်ထဲမှာစိတ်ညွတ်အောင်မေထုံထဲမှာစိတ်ညွတ်အောင်လာပြီးတော့ဖျားယောင်းတော့ငါဘုရားကဒီနတ်သမီးသုံးပေါ်ကိုမြင်ရတာတောင်မှကာမဂုဏ်အကျင့်မေထုံအကျင့်မှာဆန္ဒရာကတဏှာတရားမဖြစ်ခဲ့ပါဘူးတဲ့ငါဘုရားကိုဖျားယောင်းမိမယ်ငါဘုရားဒီစိတ်မပေါ်ခဲ့ပါဘူးမဖြစ်ခဲ့ပါဘူးကိမေဝိတံမௌတာဂရိတပုံဏံတင်တို့ရဲ့သမီးမာဂန္ဒီဟာလူသမီးဖြစ်တယ်ဒီတော့ခန္ဓာကိုယ်ထဲမှာကျင်ကြီးကျင်ငယ်တွေနဲ့ပြည့်နေတဲ့အပုတ်ကောင်နဲ့ဒီလိုသဘောပြောလိုက်တာအဲ့တော့ဒီလိုကျင်ကြီးကျင်ငယ်နဲ့ပြည့်နေတဲ့မာဂန္ဒီကိုမြင်ရတဲ့အတွက်ငါဘုရားဘလို့လုတ်ပြီးတော့ကာမဂုဏ်မှာစိတ်ညွတ်မှာလဲငါဖះခြေပြားနဲ့တောင်မာဂန္ဒီကိုမထီချင်ပါဘူးမြတ်စွာဘုရားကအမှန်ကိုဟောလိုက်တာမိဘနှစ်ပါးကဒီလိုဟောမှတရားထူးရမယ်ဆိုတော့မြတ်စွာဘုရားကအမှန်တရားလည်းဖြစ်တယ်ခရင်ရင်စကားတွေသုံးပြီးတော့မိန့်တော်မူလိုက်တာမိဘနှစ်ပါးကိုငဲ့ပြီးတော့ဟောလိုက်တာပါအဲ့တော့ဟောလိုက်တဲ့အခါမှာမိဘနှစ်ပါးကစိတ်အလှကိုတန်ဖိုးထားတဲ့ပုံကိုယ်တွေတန်တရာထဲမှာပါရမီတွေဖြည့်ပြီးတော့စိတ်အလှကိုပဲတန်ဖိုးထားတဲ့ပါရမီတွေကပါလာခဲ့ကြတာအဲ့တော့ဒီတော့သူတို့ကဒီတရားကိုနားလိုက်တဲ့ကသဘောပေါက်သွားတယ်။ဩငါတို့ကငါတို့ရဲ့ခန္ဓာကိုငါရဲ့သမီးရဲ့ခန္ဓာကိုလှတယ်ပါတယ်ဒီလိုဆွဲလန်းတာတင်တယ်တယ်လှပါတယ်သူ့ဘာသဘောတရားကြီးငါတို့ကဒီလိုထင်မှတ်ခဲ့တာဟုတ်တာပဲတကယ်တော့ငါတို့ရဲ့ခန္ဓာကိုဟာတကယ်အပုတ်တင်နဲ့ပြည့်နေတယ်ဆံပင်မွေညင်းခြေသည်လက်သည်သွားအရေးဘုန်းကြီးတို့စဉ်းစားကြည့်လိုက်လူတယောက်ကိုလူလို့သတ်မှတ်ထားတာ32ခုကိုဆက်ဆက်ထားတာ ਨੇ တူတယ်ဘုန်းကြီးတို့ဒီလဲတို့ကားတို့ကိုတစ်ခုချင်းဖြုတ်ကြည့်ပေါ့ဘိန်ကိုတစ်ခုပုံလိုက်တာယာကိုတစ်ခုပုံလိုက်အင်ဂျင်ကိုတစ်ခုပုံလိုက်ကားဘော်ဒီလည်းပဲတစ်ခုစီတစ်စားစီဖြုတ်ထားလိုက်ကားဆိုတာဘယ်မလဲကားဆိုတာမရှိပါဘူးလဲဆိုတာမရှိပါဘူးဒါလေးတွေကိုသူ့နေရာနဲ့သူ့သူ့စိတ်ပန်းလေးနဲ့သူပြန်တက်လိုက်တော့လှပါတဲ့ကားလေးလှပါတဲ့လဲလေးဒီလိုဖြစ်တယ်လို့ပဲဒီလိုပဲငါတို့ရဲ့ခန္ဓာကိုတစုပုံစီပုံလိုက်ရင်ဆံပင်ကတပုံမွေညင်ခြေသေးလက်သေးကတပုံသွားကတပုံအရေကတပုံအသားကတပုံအကြောကတပုံအယိုးရိုးတွင်ခြင်းစီအညို့ခြင်းကြီးခြင်းငယ်တွေနှက်အားလုံးပုံလိုက်လို့ရှိရင်ဘယ်မလဲတင့်တယ်တာလှပတယ်ဆိုတာဘယ်ဟာကိုပြောတာလဲသူတို့ကသဘောပေါက်သွားတယ်မြတ်စွာဘုရားကခြင်းကြီးခြင်းငယ်တွေနဲ့ပြည့်နေတာလို့မိန်ခဲ့တယ်ဘုန်းကြီးတို့စာပေတနေရာမှာလည်းပဲပါတာပဲဒီခန္ဓာကိုယ်ဟာမစင်အိုးကြီးနဲ့တူတယ်တဲ့မစင်နေပြည့်နေတဲ့အိုးတလုံးကိုအပြင်ပါနေလှပတဲ့ပကြီလေးတွေရေးထားတာနဲ့ဟောဒီခန္ဓာကိုယ်ကြီးကအတူတူပါပဲတဲ့အပြင်ပါကလှပတဲ့ပကြီလေးရေးထားတော့အိုးလေးကလှနေတာအတွင်းထဲမှာတော့မစင်နေထဲ့တာတော့ယွန်းစပွဲတွေကြီးပဲ။ဩငါတို့ရဲ့ခန္ဓာကိုယ်ဟာအတုပသဘောတွေဟုတ်ပါလား။အဲ့တော့အတုပသဘောတွေကိုဖုံးကွယ်တဲ့အနေနဲ့ရေချိုးပေးရတယ်။အဝတ်တန်းစာဆင်ပေးရတယ်။တဏ္ဍခဏန္တာလိမ်ပေးရတယ်။ရွှေငွေတန်စာတွေဆင်ပေးရတယ်ဒီတော့တင့်တယ်တယ်လှပတယ်လို့ထင်နေတာဒီလိုသဘောပေါက်ပြီးတော့ဝိပဿနာပဲကူးပြောင်းရှုလိုက်တာသုံးမှတ်သုံးဖို့အနာဂါမိမဲ့အနာဂါမိဖို့ဖြစ်သွားတယ်တဲ့ ဒီတရားနာပြီးတော့မိဘနှစ်ပါးကအနာဂံနေဖြစ်သွားကြတယ်အဲ့တော့ဘုန်းကြီးတို့တမီးဖြစ်တဲ့မာဂန္ဒီကြတော့စိတ်အလှတန်ဖိုးမထားတတ်ဘူးသူကရုပ်အလှကိုတန်ဖိုးထားတာသူ့ရဲ့ရုပ်လှပါတယ်လှပါတဲ့အတွက်မန်နေရစ်တယ်သူကတထေသမီးချမ်းသာတယ်ချမ်းသာတဲ့အတွက်ပစ္စည်းကိုအကြောင်းပြုပြီးတော့မန်နေရစ်တယ်အဲ့တော့ရုပ်အလှကိုတန်ဖိုးထားတဲ့တမီးဆိုတော့သူကရုပ်သူ့ရုပ်အလှကိုမြတ်စွာဘုရားကပြစ်ပြစ်နဲ့နဲ့ခကြံကြံခရင်ရင်နဲ့ပြောလိုက်တော့ဒေါသတွေထောင်ကနေထသွားတယ်ငါ့ကိုမလိုချင်ရင်မလိုချင်ဘူးလက်မထက်ချင်ရင်မထက်ချင်ဘူးပြောပေါ်ခုတော့ငါ့ကိုကျင်ကြီးကျင်ငယ်တွေနဲ့ပြည်နေတဲ့မျိုးသမီးမိန်းမခြေထောက်နဲ့တောင်မထီချင်ဘူးလို့ပြောရလိုက်တာတဲ့သူကသူကရုပ်အလှကိုတန်ဖိုးထားတဲ့အမျိုးသမီးဆိုတော့သူရုပ်အလှထိတာနဲ့မြတ်စွာဘုရားအမှန်တရားကိုဟောတာပဲမိဘနှစ်ပါးတော့စိတ်အလှကိုတန်ဖိုးထားလိုက်တဲ့အတွက်တရားသဘောတွေနားလည်ပြီးတော့ဝိပဿနာပဲကူပြောင်းသွားတာသုံးမှတ်သုံးဖို့ရသွားတာရုပ်လောက်တန်ဖိုးထားတဲ့မာဂန္ဒီကတော့ဒေါသတွေတဆက်ဆက်နဲ့ဖြစ်လိုက်တာငါသာငါရဲ့အစင်ငါရဲ့အယွင်းငါရဲ့စည်းစိမ်ကိုကြောင်းပြူပြီးတော့တင်းလျော်လျောက်ပတ်တဲ့ခင်ပွန်းကောင်းတယောက်ကိုရခဲ့ရင်တော့ဂေါတမယဟန်တော့ဒီနေ့ငါကြောင်းသိရမယ်ဆိုပြီးတော့မြတ်စွာဘုရားပေါ်မှာသိစေခြင်းနဲ့ဒေါသပြပါတာတရားတွေဖြစ်လိုက်တာဖြစ်နိုင်လို့ချင်းအစိမ့်လိုက်ဝါစားခြင်းတဲ့သဘောတည်းဒေါသအာကတတွေဖြစ်သွားခဲ့ပါတယ်။ကဲဘုန်းကြီးတို့ဒါလေးကိုသိလိုက်။ဘာလို့လဲဆိုတော့တရားကတော့ဒီတရားတစ်ခုကိုပဲမြတ်စွာဘုရားကဟောလိုက်တာ။လူသား၃ယောက်မိဘ၂ပါးနဲ့သမီးဖြစ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားဒီတရားဟောလိုက်တာ။မိဘ၂ပါးကဒီလိုဟောမှတရားသူရမယ်ဆိုတာသိတော့မြတ်စွာဘုရားကအမှန်တရားလည်းဖြစ်တယ်။နောက်ပြီးတော့အကျိုးလည်းပဲရှိတယ်ဆိုတော့ဒီလိုသဘောလေးနဲ့ဟောလိုက်တာတသက်ဟောတာတော့မဟုတ်ဘူးအဲ့တော့ဒီနေရာမှာဘာကွာခြားသွားလဲတန်တရာထဲမှာစိတ်အလှကိုတန်ဖိုးထားပြီးတော့လောဘဒေါသအညစ်အကြေးတွေကိုတတ်နိုင်တဲ့မြတ်နဲပေါအောင်ကြိုးစားခဲ့တဲ့မိဘနှစ်ပါးကဒီတရားကိုနာယူပြီးတော့အနာဂါမိမဲ့အနာဂါမိဖို့သုံးမှတ်သုံးဖို့ရပြီးတော့နိဗ္ဗာန်ကိုချက်ချင်းမျက်မှောက်ပြုသွားတယ်ဘာဖြစ်လို့လဲစိတ်အလှကိုတန်ဖိုးထားခဲ့လို့တဲ့ဒီလိုကောက်ချက်ချလို့ရတယ်အဲ့တော့ဘုန်းကြီးတို့ရုပ်အလှကိုတန်ဖိုးထားတဲ့မာဂန္ဒီကျဒီတရားကိုပဲဟောတာပဲတရားကတော့အတူတူပဲတစ်ချိန်ထဲမှာဒီတရားတစ်ပုဒ်ကိုပဲဟောလိုက်တာဒါကြီးမဲ့ရုပ်အလှကိုတန်ဖိုးထားတဲ့မာဂန္ဒီကျတော့မြတ်စွာဘုရားပေါ်ဒေါသတွေဖြစ်လိုက်တာငါကပြောရလေချင်းလက်မထက်ချင်းမထက်ချင်းဘူးလို့ရိုးရိုးပြောပေါ့ကျင်ကြီးကျင်ငယ်တွေနဲ့ပြည်နေတယ်တကယ်တော့သဘာဝလည်းဟုတ်တော့ဟုတ်တယ်သို့တော့ तू ကသူ့ရဲ့ရုပ်အလှကိုစော်ကားတယ်လို့မြင်ပြီးတော့ဒေါသတွေတချောင်ချောင်ထွက်ပြီးတော့မြတ်စွာဘုရားပေါ်မှာလက်စားချေမယ်ဆိုပြီးတော့ဒေါသအာကတတွေကြီးလွားခဲ့ပါတယ်။နောက်တစ်ချိန်သောအခါမှာစောစောကပြောတယ်လို့သူမိဘနှစ်ပါးကအနာဂံဖြစ်ပြီးတော့သူတို့ရဲ့သမီးကိုဥလေးဖြစ်တဲ့မာဂန္ဒီကိုအပ်ခဲ့ပြီးတော့ယဟန်ပြုယန္တာဖြစ်သွားပြီးတော့ပရိနိဗ္ဗာန်ဇံသွားတယ်။နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတယ်။သူဥလေးကဥတေနာမင်းကိုဆက်သလိုက်တယ်ကောသံပြည်မြို့သွားပြီးတော့အဲ့တော့မိဖုရားဖြစ်သွားတယ်။သူမိဖုရားဖြစ်တဲ့အချိန်မှာမြတ်စွာဘုရားကဒေသစာရီကြွားတော့ကောသံပြည်ရောက်တော့အဲ့မှာလက်စားချေမှုစတော့တာဂေါတမသိမယ်ဆိုပြီးတော့ဘာသာကြားတွေနောက်ပြီးတော့ဗုဒ္ဓဘာသာတော့ဟုတ်ပါရဲ့မိယိုးဖလာဖျားရှင်ကိုနှစ်နှစ်ကာကမကြည်ညိုတဲ့ပုံကိုယ်တွေကိုလက်တွေပေးပြီးတော့မြတ်စွာဘုရားကောသံပြည်ကထွက်ပြေးအောင်ဆဲခိုင်းနေတဲ့သူတက်နိုင်တဲ့နီးနဲ့မြတ်စွာဘုရားဘလောက်ထိဆဲခံရတယ်ဆိုတော့ဘုန်းကြီးတို့အင်မတန်မှယုံရင်ကျန်တဲ့တခိုးဓမြကြီးလူမိုက်ကြီးနွားကြီးငရဲသားကြီးတရိတ်ဆန်းကြီးဒီလောက်ထိရုပ်ရုံရင်ရင်ဆဲခိုင်းတာကေမာဂန္ဒီရဲ့နှလုံးသားမှာရုပ်လောက်ကိုတန်ဖိုးထားလိုက်တဲ့အတွက်အကုသိုလ်တရားတွေမြတ်စွာဘုရားပေါ်သိစေခြင်းနဲ့မြတ်စွာဘုရားပေါ်ဆဲတယ်ဆဲတာနဲ့ဆဲခိုင်းတဲ့လူနဲ့အကုသိုလ်ကအတူတူပဲကိုယ်တိုင်လောက်တာနဲ့သူများခိုင်းတာဘာမှမထူအဲ့တော့အကုသိုလ်တရားတွေနှလုံးသားထဲမှာပြည့်နေတာအင်မတန်မှသီလသမာဓိပညာအတူမရှိတဲ့ဘုရားရှင်ကိုယ်တော်မျက်နဲ့တွေ့နေပါလျက်နဲ့ကြည်ညိုတဲ့တရားတရားစိတ်လုံးဝမရှိဘူးလက်စားချေခြင်းတဲ့စိတ်တွေဒေါသအာဃာတတွေဟာအကုသိုလ်တရားတွေနှိမ့်ဆက်လိုက်တာဒါဘာဖြစ်လို့လဲရုပ်လောက်ကိုတန်ဖိုးထားလို့တဲ့စိတ်လောက်ကိုတန်ဖိုးထားတဲ့မိဘနှစ်ပါးတော့ယန္တာဖြစ်ပြီးတော့နောက်ဆုံးမှာပရိနိဗ္ဗာန်ဆံသွားပါတယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားပါတယ်ဒါနဲ့တင်ဘုန်းကြီးတို့မာဂန္ဒီယာမပြီးသေးဘူးတာမဝရီမှုရှိတဲ့မိဖုရား900ကိုလည်းပဲသေးချောင်းကြံတာသုံးခါကြံခဲ့တယ်တဲ့သေစေခြင်းနဲ့ဗျာပါရာတရားဥဒေနာမင်းနဲ့စိတ်ဝမ်းကွဲစေခြင်းနဲ့ပိတုနာဝါစာဂုံတိုက်တဲ့စကားကြံတန်းတဲ့ဖရုဒဝါစာစကားပြောတာပဲသုံးချိန်ကိုပဲလှုပ်ကြံခဲ့တာမအောင်မြင်လို့သာဘုန်းကြီးတို့သုံးချိန်လှုပ်ကြံတယ်ဘာဖြစ်လို့လှုပ်ကြံတာလဲပုံမှန်ကအင်မတန်ကြီးတာပဲအကြောင်းကဘာဖြစ်လို့ တာမဝရီမှုရှိတဲ့မိဖုရား၅ယောက်ကိုမုံတီးရတာလဲဆိုတော့သူအမုန်းဆုံးဖြစ်တဲ့မြတ်စွာဘုရားကိုစီကတ်ကိုးကွယ်လို့တဲ့ကြောက်เสียကောင်းလိုက်တာဘုန်းကြီးတို့ကိုကိုတိုင်းဒေါသအာဃာတဖြစ်ရုံနဲ့မကောက်သူများကြည်ညိုတာကိုလည်းပဲ तू ကမခံနိုင်ဘူးဒီတော့တေချောင်းကြံတာ၃ခါပဲဒါပေမဲ့လို့တာမဝရီမိဖုရားကကံအားလျော်စွာ၃ချိန်လို့လွန်မြောက်ခဲ့နောက်ဆုံးစတုထအချိန်ကျတော့သူ့ရဲ့ဦးလေးကိုတာမဝရီမှုရှိတဲ့မိဖုရားတွေနေတဲ့နန်းဆောင်ကြီးကိုမိရှို့ခိုင်းလိုက်တယ်တဲ့နောက်ဆုံးတော့တာမဝရီမှုရှိတဲ့မိဖုရား900ဟာဘုန်းကြီးတို့မိလောင်တိုက်တွင်းခံပြီးတော့နောက်ဆုံးတော့ဝုတ်ကျွေးကပါလာတော့အဲ့ဒီဘဝမှာကံကုံသွားခဲ့ရပါတယ်နှဲ့ရွာဆန်သွားခဲ့ရပါတယ်အဲဘုန်းကြီးတို့ရုပ်လက်တံပိုးထားတဲ့မာဂန္ဒီမိဖုရားရဲ့နှလုံးသားကိုကြည်လိုက်မြတ်စွာဘုရားပေါ်စော်ကားတဲ့ဆဲခိုင်းတဲ့ဘုရားရှင်တို့ပုဂ္ဂိုလ်မျိုးကိုစော်ကားတဲ့အာဃာတကြီးခဲ့တဲ့အကုသိုလ်တွေနောက်ပြီးတော့ဘုန်းကြီးတို့တာမဝရီမှုရှိတဲ့မိဖုရား900ဟာနောက်ပိုင်းမှာမိဆောင်တိုက်တွင်းခံရရင်းနဲ့တရားတွေရှုမလိုက်တာတချို့ကတက္ကရာကံတချို့ကနာကံအရိယာတွေဖြစ်သွားတာအဲ့တော့900နဲ့တယောက်လုံးမိဖုရားမောင်မမိတ္တန်က900တာမဝရီမိဖုရားတပါး900တပါးအဲ့ဒီ900တပါးရိုးရိုးပုထုရှင်တယောက်မှမပါဘူးအရိယာသူတော်ရှင်တွေအဲ့ရရိယာသူတော်ရှင်900တယောက်ကိုမိလောင်တိုက်တွင်းပြီးတော့တတ်တယ်ဆိုတော့အကုသိုလ်တွေကဘုန်းကြီးတို့ရေတွက်လို့ကိုမရတော့ဘူးဒါပါဖြစ်လို့လေရုပ်အလှကိုတန်ဖိုးထားခဲ့လို့တဲ့စိတ်အလှကိုတန်ဖိုးမထားခဲ့လို့သိပြီတော့ကြောက်เสียကောင်းတယ်နောက်ဆုံးဘုန်းကြီးတို့မိဖုရားတာမဝရီမှုရှိတဲ့မိဖုရားတွေအဲ့ဒီလိုမိလောင်တိုက်တွင်းခံပြီးတေရတယ်လို့ပဲနောက်တော့ဥတင်နာမင်းကသူ့ကိုလည်းပဲရှင်မျိုး900နဲ့အတူတာမဝရီကိုတတ်တဲ့အတွက်စုပေးမယ်ဆိုပြီးပြည့်ရယ်နဲ့ခေါ်ပြီးတော့ဘုန်းကြီးတို့နောက်ဆုံးမှာလူမဆန်တဲ့နည်းတွေနဲ့တတ်ဖြစ်လိုက်တာမာဂန္ဒီလည်းပဲဘဝဆုံးသွားပါတယ်အဲ့တော့အရိယာသူတော်ရှင်တွေဒီလောက်အများကြီးတတ်တဲ့အတွက်သူလည်းပဲငရေကြမယ်ဆိုတာဒါဘုန်းကြီးတို့မှန်ကြည့်လို့လွယ်လွယ်လေးရပါတယ်အဲ့တော့တရားတွေကဘာလဲဆိုတော့ဘုရားရှင်ကိုကြည်ညိုတဲ့အတွက်သူအမုန်းဆုံးဖြစ်တဲ့ဘုရားရှင်ကိုကိုကွယ်လို့မိဖုရားတွေကိုတတ်ခဲ့တယ်။ဘုန်းကြီးတို့တရားဓမ္မတွေဆိုရင်ခွေးတကောင်တောင်တတ်ဖို့ရမလွယ်ပါဘူး။ तू ကလူတွေမကောက်လူတွေမှမအရိယာသူတော်စင်ကြီးပဲအရိယာသာဝကတွေ900တယောက်ကိုစော်ကားရုံနဲ့မကားပဲနဲ့တတ်ဖြတ်ခဲ့တယ်တဲ့။နောက်ဆုံးတော့အပင်ငရဲနဲ့လမ်းဆုံးသွားရပါတယ်။ဒါရုပ်လောက်တန်ဖိုးထားခဲ့လို့ချမ်းသာခြင်းလို့ရုပ်လှကိုထိခိုက်လာရင်ဒေါသတွေနဲ့တုံ့ပြန်လို့ယာတုအနာကိုမမော်ခဲ့လို့ရှင်ဘုရင်ရဲ့မေတ္တာတရားကိုလိုချင်လို့ဒါမျိုးတွေဖြစ်သွားရတာဒါကမာဂန္ဒီရဲ့အကြောင်းနောက်တာမဝရီရဲ့အကြောင်းလေးကိုဘုန်းကြီးပြောဦးမယ်စိတ်လှပမှုကိုတန်ဖိုးထားတဲ့အတွက်ဘလောက်ထိအကျိုးရသွားလဲဒါလေးကိုအကျဉ်းချုပ်ပြောဦးမယ်ဘုန်းကြီးတို့တာမဝရီရဲ့ပန်းတော်ဆက်ကခုတ်ဆုပ်တရာတဲ့မြည်ရင်ဥတ္တရာပေါ့သူကခါကုန်းနေတဲ့အတွက်ခါကုန်းနဲ့ဥတ္တရာလို့ခေါ်ရင်းနဲ့ခုံစာဥတ္တရာခုံစုပ်တရာခကုန်းမှာဥတ္တရာလို့ဒီလိုတွင်သွားတယ်။အဲ့တော့ကျွံမျိုးရိုးဖြစ်ရတဲ့တည်းရုပ်ကလည်းဆိုးလိုက်တာခါကြီးကကုန်းလို့သူကတာမဝရီကိုပန်းဆက်ရတာ။အဲ့တော့တာမဝရီကိုပန်းဆက်တော့ဒီနေ့တော့ပန်းနေရနှစ်ဆများနေတော့တာမဝရီကမေးတယ်။ဥတ္တရာတဲ့ဒီနေ့ပန်းနေရနှစ်ဆများနေတာ။မောင်တော်ဥတ္တဏမင်းကပန်းပိုးများနှစ်ဆပေးလိုက်လို့လားဆိုတော့မဟုတ်ပါဘူးမပေးပါဘူးတဲ့ဒါဖြစ်ဆိုဘာလို့များနေတာလဲဆိုတော့ခါတိုင်းခါမှာကျမကပန်းပိုးရှိချက်တည်းရလေးချက်ဖို့ကို့အတွက်ခိုးယူထားပါတယ်တဲ့လေးချက်ဖို့ပဲဝယ်ခဲ့တာဒီနေ့တော့ရှိချက်ဖို့လုံးဝယ်ခဲ့တဲ့အတွက်ပန်းတွေကနှစ်ဆများနေတာပါဒီလိုတရုံတင်လိုက်တယ်ဒီတော့တာမဝရီကမေးတယ်ဒီနေ့တော့ဘာလို့မယူတာလဲလေးချက်ကဒီတော့ခိုးစုပ်တတာကဒီနေ့မြတ်စွာဘုရားထံမှာမြတ်စွာဘုရားရဲ့တရားစကားတွေနာကြားပြီးတော့ကျွန်တော်မျိုးမှာတရားထူးတရားမြတ်တွေနှလုံးသားထဲမှာကိန်အောင်ခဲ့ပါတယ်တရားထူးတရားမြတ်တွေရခဲ့ပါတယ်တဲ့အဲ့ဒီတရားထူးတရားမြတ်တွေကိုသိမြင်ရတဲ့အတွက်ခဏလေးချက်မခိုးခဲ့တာပါရှစ်ချက်ဖို့လုံးဝယ်ခဲ့တာပါဆိုပြောလိုက်တယ်အဲ့တော့အဲ့ဒီနေ့မှာခုံစုပ်တရာကသူမနပန်းတဲ့ထံကပန်းဝယ်သွားရင်သူမနပန်းတဲ့ကတထည်၃ယောက်ထံကနေပြီးတော့ခွင့်တောင်းပြီးမြတ်စွာဘုရားကိုဆုံးကမဲ့အချိန်ပန်းနဲ့ပူဇော်မဲ့အချိန်တရားနာမဲ့အချိန်နဲ့တိုက်ဆိုင်တော့သူမနပန်းတဲ့ကခိုးစုပ်တရာကိုခဏနေပါဦးဘုရားရှင်ကိုဆွန်ကံမဲပူဇော်မဲပန်းနဲ့ပူဇော်မဲပြီးရင်တရားနာမဲတရားနာပြီးတဲ့အခါပိုတဲ့ပန်းတွေယူသွားပေါ်ဆိုလို့ခိုးစုပ်တရာကလည်းပဲဝင်ပြီးတော့တရားနာတာတရားနာရင်လည်းဝိပဿနာရှုလိုက်တာသောတာပန်ဖြစ်ခဲ့တာသောတာပန်ဆိုတာ၅ပါးသီလမြဲတယ်တဲ့ကိုယ်အသက်သေခြင်းသေပြီးစီဘယ်တော့မှသူများဥစ္စာမခိုးတော့သောတာပန်ရဲ့ဘုန်းကြီးတို့ဂုံကြီးဟာကိုယ်သက်သေရင်သေပဲစီတက်ချင်သက်ပဲစီဘယ်တော့မှလိမ်မပြောတော့ဘူးဒါသောတာပန်ကြီးရဲ့ဂုံကြီးဒါကြောင့်မို့
ခုတ်စုတ်တာတရားသူတရားမြတ်တွေရခဲ့တဲ့အတွက်အမှန်တိုင်းပြောတာတတ်ရှင်တဲ့သေမယ်ဆိုတဲ့ကြည်ွယ်ချက်နဲ့တတိရှိရှိပဲပြောလိုက်တာကဲဒီနေရာမှာဘုန်းကြီးတို့စဉ်းစားကြစို့သာမဝတိမိဖုရားနေရာမှာတယောက်ယောက်ကမြန်ရုပ်လှကိုတန်ဖိုးထားတဲ့ငွေကြေးချမ်းသာမှုကိုအဓိကထားပြီးတော့တန်ဖိုးထားတွက်ချက်တဲ့မိမသားတယောက်အမျိုးသားတယောက်မြန်ဖြစ်ခဲ့ရင်အခြေအနေကတမျိုးဖြစ်သွားမှာအော်ငါငွေတွေတရက်လေးချက်ခိုးလိုက်တာတလားဆိုရင်ဘလောက်တနည်းဆိုရင်ဘလောက်နှစ်နှစ်ဆိုရင်ဘလောက်အဲ့တော့ဘုရားရှင်လက်ထက်ကငွေကြေးရလဲပဲနွားတစ်ချင်းမှာ24ချက်လောက်ရှိတာဆိုတော့တရက်၄ချက်ခိုးတဲ့ဆိုရင်ဘုန်းကြီးတို့6ရက်လောက်ခိုးရင်နွားတစ်ချင်းစာလောက်ရနေတာအဲ့တော့နှစ်ချီခိုးတဲ့ဆိုရင်ငွေတွေအများကြီးပဲအဲ့တော့ချမ်းသာမှုရုပ်ပြလမှုရုပ်လောက်ကိုတန်ဖိုးထားမှုရုပ်ပစ္စည်းဝတ္ထုကိုတန်ဖိုးထားတဲ့အမျိုးသမီးတယောက်ဆိုရင်ခိုးစုတ်တတာကိုငါငွေတွေဒီအချိန်လေးခိုးလိုက်တာတဲ့ငါငွေတွေယူရက်ပြေတယ်ကျွန်ဆုံးမှဆိုပြီးတော့တက်ချင်းလဲတက်မယ်ရချင်းလဲရမယ်ထောင်ချင်းလဲချာမယ်ဘုန်းကြီးတို့သူ့မှာတရားဆွဲခွင့်မှမရှိတာမိဖုရားတွေဆိုတော့ဒီခေတ်လိုမှမဟုတ်တာအဲ့တော့ဒီလိုအကုသိုလ်တွေဆက်ပြီးတော့ဖြစ်သွားမယ်အဲ့တော့ရုပ်လောက်ကိုတန်ဖိုးထားတဲ့အမျိုးသားမျိုးသမီးတယောက်ဆိုရင်ခိုးစုတ်တရာပြောလိုက်တဲ့ဇာတ်ထဲမှာငွေကြီးကိုတန်းမြင်ပြီးတော့ငါငွေတွေတွက်တော့မှာပဲတလားဆိုရင်ဘလောက်ခိုးတယ်တနည်းဆိုရင်ဘလောက်ခိုးတယ်အများကြီးပဲဆိုပြီးငွေတွေကိုမမောပြီးတော့လူတက်မှုတီရောက်သွားနိုင်တယ်အကုသိုလ်တွေဆက်ဖြစ်နိုင်တယ်တဲ့ဒါကဘုန်းကြီးတို့စိတ်နဲ့မှန်းကြည့်တာပါတာမဝတီနေရာမှာတစုံတယောက်များရှိခဲ့ရင်ဖြစ်ခဲ့ရင်ဒါမျိုးတွေဖြစ်သွားနိုင်တယ်ဘာဖြစ်လို့လဲရုပ်လောက်ကိုတန်ဖိုးထားသူကလောကမှာများတာပစ္စည်းဥစ္စာချမ်းသာမှုကိုတန်ဖိုးထားတဲ့သူကများတာတာမဝတီကတော့ဒီလိုမဟုတ်ဘူးသူကတော့ဘယ်လိုလဲဆိုတော့စိတ်လောက်ကိုတန်းမြင်လိုက်တာခိုးစုတ်တရာရဲ့နှလုံးသားရဲ့ဓမ္မအလှကိုသူတန်းပြီးတော့မြင်လိုက်တာအံ့ဩလိုက်တာဒီတရားကိုရလိုက်တာနဲ့ခိုးနေကြလေးချက်ကိုမခိုးတော့ဘူးအဋ္ဌိနာဒါနကိုစွန့်လွတ်လိုက်ပြီးဘလောက်အချောင်ရရမယူတော့ဘူးဒီတရားစွန့်အားကြောင့်အဲ့တော့တက်ချင်းတက်ပစီလိမ်မပြောတော့ဘူးဆိုအမှန်တိုင်းပြောတာသူ့အသက်ကိုစွန့်လွတ်ပြီးတော့တစ္ဆာတရားကိုမြင်လို့သွားတာဒီဓမ္မကြောင့်ဩဒီဓမ္မသိပြီးတော့အံဩစရာကောင်းလိုက်တာဆိုပြီးတော့ခုတ်စုတ်တရာရဲ့နှလုံးသားထဲမှာရှိနေတဲ့ဓမ္မလှကိုမြင်လိုက်တယ်တဲ့စိတ်လှကိုမြင်လိုက်တာဒါကစိတ်လှကိုတန်ဖိုးထားခဲ့တဲ့ပုဂ္ဂိုလ်တယောက်မို့လို့အဲ့တော့ဒီလိုတန်ဖိုးထားလိုက်တဲ့အတွက် तू ကတရားသူတရားမြတ်ကိုအားကြတော့အမိယုတ်တရာတဲ့တင်တောက်သုံးခဲ့တဲ့တရားရည်အေးအမြိုက်ချေးကိုငါတို့ကိုလည်းတိုက်ကြွေးပါဆိုတော့တောင်းမှန်လိုက်တော့ခုတ်စုတ်တရာရဲ့တောင်းဆိုချက်ရနန္တာဦးဆက်ချောင်းဦးနဲ့ရေချိုးပေးရတယ်အဝတ်တဲ့မထေကိုလဲပြီးတော့ရက်တောင်ကိုကမ်းပြီးခိုးစုတ်တရာကအမြင့်နေရာကနေတရားဟောလိုက်တာတာမဝတီမှုရှိတဲ့မိဖုရား900တရားလဲဆုံးရဝိပဿနာရှုပြီးတော့သောတပန်ဒီအာလုံဖြစ်သွားတယ်တဲ့သောတပန်ဖြစ်တော့တာမဝတီကဘလို့လျှောက်လဲပြောလဲဆိုတော့အမိယုတ်တရာတဲ့ကနေ့ရစပြီးအောက်တန်းကြတဲ့ပန်းဆက်လို့ညင်နွမ်းတဲ့ပန်းဆက်လို့မလုပ်ပါနဲ့တော့ကျမတို့ကိုမိခင်အရာမှနေပြီးတော့ဆုံးမပါကျမတို့ကမိခင်လိုလှုပ်ကြွေးပါမယ်ศีลธรรมยามาหนีပြီးတော့ဘုရားရှင်ထံကတရားနာပါပြန်လာလို့ရှိရင်တရားတွေလက်ဆင့်ကန်ဟောပေးပါဒါမျိုးတောင်းဆိုလိုက်တယ်ဘုန်းကြီးတို့ရှင်ဘုရင်ကဗုဒ္ဓဘာသာမပွင့်မဖြစ်သေးတော့နန္ဒော်တွေကိုဘုရားရှင်ပင့်လို့ ਆ လဲမဖြစ်တရားနာထွက်ဖို့ ਆ လဲပဲမိဘုရားဆိုတော့ခက်ခဲပြီးတော့ဥတ္တရာကိုခုတ်စုတ်တရာကိုဆရာတင်ပြီးတော့တရားတွေကိုဟောပေးပါဆိုပြီးတော့ပြောလိုက်ပါတယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာကြည့်နော်ကိုယ်ကိုကျေးဇူးပြုလိုက်တဲ့ကိုယ်ကိုစိတ်သက်လှအောင်ပြင်ပေးလိုက်တဲ့ဆရာသမားတယောက်ကိုတာမဝရီယမိခင်ယာမှာထားပြီးတော့ပြုစုတယ်လှုပ်ကြွေးတယ်ရှ िख ိုးတယ်ဆရာသမားယာမှာထားပြီးတော့အောက်ကနေလက်အုပ်ကြီးရှ िख ိုးတရားနာတယ်မိမိတို့လားဆိုရင်ကိုယ့်ရဲ့ပုဂ္ဂိုလ်တယောက်ကအလုသမားတယောက်ကငွေ100သိန်းလောက်ကိုလိန်ထားတယ်ငကိုတော့ကကိုယ့်ဘုံမှာအကျိုးရှိအောင်ကူညီခဲ့တယ်ငွေ100သိန်းမြင်မလားအကျိုးရှိအောင်လုပ်မတာကိုမြင်ပြီးတော့မြန်ကျေးဇူးတရားတွေပြောမလားဒါလေးတွေဘုန်းကြီးတို့စဉ်းစားတဲ့အဲ့တော့တာမဝရီကတော့စိတ်လှကိုတန်ဖိုးထားခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်လေတော့စိတ်လှကိုတန်းမြင်လိုက်တယ်ရုပ်လှတွေထဲမှာတွေ့တော့ဒီတော့သောတာပန်ဖြစ်ပြီးစိတ်သက်တည်းကသိပြီးလှပသွားတယ်ပို့ပြီးတော့တက္ကရာတွေဝိသိကိစ္စဆိုတဲ့ကိရိတာတွေလုံးဝအညစ်ကြေးတွေကင်းသွားတယ်လောဘဒေါသတွေအပယ်ရောက်ခြင်းနဲ့ဒီလောဘဒေါသညစ်ကြေးတွေကင်းတော့စိတ်ဟာဖြူစင်တယ်ဖြူစင်တော့ပို့ပြီးတော့စိတ်လှပတဲ့သူဖြစ်သွားတယ်တဲ့ဒါတန်တရာထဲမှာပါရမီဖြည့်ခဲ့လို့အဲ့တော့ဒါတွေဟာစိတ်လှကိုတန်ဖိုးထားတဲ့ပုံကိုယ်ကြီးရဲ့ရလက်တွေပါလူတွေမပြောနဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တည်ရဲ့ဒီလောကမှာတောင်းမှတခါတရံဆရာသမားကပညာတက်အောင်သင်ပေးတယ်စိတ်ထားကောင်းအောင်သင်ပေးတယ်ပစ္စည်းလေးပါးနဲ့ချီးမြှောက်တယ်တခါတရံဆရာသမားရဲ့စကားလေးတခွန်မှားလိုက်တာနဲ့ ရန်ရိုးဖွဲ့သွားတဲ့တပည့်တွေစာတင်တိုင်းလောကတွေမှာရှိတတ်တယ်တဲ့ဒါပါဖြစ်လို့လေစိတ်လာဦးတန်ဖို့မထားတယ်လို့ကိုဘဝမြင့်အောင်လုပ်ပေးတဲ့ဆရာသမားစကားလေးတခုမှားတာနဲ့ရန်ရိုးဖွဲ့တယ်ဆိုတာဘုန်းကြီးတို့စာတင်တိုင်းလောကတွေဖုန်ကြီးလောကတွေမှာအများကြီးရှိတာဒါပါလဲဆိုတော့လူတွေမပြောနဲ့တန်ခါလောကတမှာဖြစ်တတ်တယ်တတိထားဖို့ပြောတာပါအဲ့တော့ဘုန်းကြီးတို့ပြန်ပြီးတော့ချုပ်လိုက်လို di magandi ye lojeng muzau udina meya miane bide cehi malabe tu ye mibiari ku belu awara bide miru de ngaru macaku aku ya mesiku miane bie me sembie apa di lu lojeng ne di lu miane bie ong gongdai de magandi mibia apa ku ye apa ma alu nyinyi miamya medata ku ku kongju lula zedalu ကိုကျိုးကိုလူလားတယ်လို့ရှင်ပြင်းနဲ့မိဖုရားပေါ်မှာလဲအကျိုးလူလားတဲ့မေတ္တာတရားထားပါတဲ့ကဲကိုကိုတတ်မှတ်လူတယောက်ကိုမေတ္တာထားနိုင်တာဘယ်လောက်စိတ်တဲ့လှပါလဲဒါလေးတွေအံ့ဩစရာနောက်ဆုံးဘုန်းကြီးတို့မာဂန္ဒီယနေပြီးတော့လှုပ်ကြံလိုက်တဲ့အတွက်မီးလောင်တိုက်သွင်းတဲ့အချိန်ခံရမှာလဲမီးလောင်နေတဲ့အချိန်မှာပါဆုံးမှာလဲဆိုတော့ငါတို့မှာတန်တရာတွေမှာတဲ့ကျင်လေရတာဒီလိုမီးလောင်ပြီးတ ဲ့ဝေဒနာတွေကိုနားရဲနားရဲသဘောတွေရှုမှတ်လိုက်တာတကားရကနာဂံတွေဖြစ်ပြီးတော့နောက်ဆုံးပြန်မပြီးနေပြီးရောက်သွားကြပါတယ်အဲ့တော့ဘုန်းကြီးတို့ချုပ်လိုက်လို့ချင်းစိတ်လကိုတန်ဖိုးထားသူသည်နိဗ္ဗာန်ချမ်းသာနဲ့လမ်းဆုံးတတ်ပါတယ်ရုပ်လကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်သည်အပယ်ဆင်းရဲနဲ့လမ်းဆုံးတတ်တယ်တဲ့ကဲဒါလေးဆိုလိုက်အာလုံလိုက်ဆိုရုပ်အလကိုတန်ဖိုးထားသူသည်အပယ်ဆင်းရဲနဲ့လမ်းဆုံးရ၏စိတ်ဓာတ်အလှကိုတန်ဖိုးထားသူသည်နိဗ္ဗာန်ချမ်းသာနှင့်လမ်းဆုံးရ၏ဒါဘုန်းကြီးတို့ဒီတရားရဲ့လိုရင်းကောင်းထုတ်ချက်ဒါကြောင့်ယနေ့မိဘမေတ္တာမိသားစုနဲ့တကားဝအလုံးသောပရိသတ်တွေကိုယ့်ရဲ့စိတ်ဓာတ်ကိုအလှပြင်းနိုင်ဖို့စိတ်အလှကိုတန်ဖိုးထားနိုင်ဖို့နိဗ္ဗာန်ကိုလိုချင်ပါတယ်နိဗ္ဗာန်ချမ်းသာခံစားခြင်းမှာတယ်ဆိုရင်စိတ်လကိုပြင်တတ်ဖို့ဘုန်းကြီးကရုပ်လာသူနဲ့စိတ်လာသူဆိုတဲ့ဒီတရားကိုဓမ္မလက်ဆောင်ပေးပါတယ်ဒီတရားကိုတော့နာပြီးတော့ကိုယ်စိတ်မှာရှိနေတဲ့ကိလေသာညစ်ကြေးတွေကင်းစင်အောင်ဖြူစင်အောင်စိတ်လကိုပြုပြင်နိုင်ရပါသည်ဒီလိုပြုပြင်ရင်ပြုပြင်ရင်းနဲ့ပါရမီတွေရင့်တန်ကနောက်ဆုံးမညံဖွညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း